Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းကိုတော်ရရှင်နေပိုင်ဆိုင်နေကြပါစီခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်ဩဂုတ်လ29ရက်ဗုဒ္ဓနေ့မနေ့ကင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနူမီတာ2440-51တို့ကနေစတင်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်မဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်။ကျွန်မကခင်ပြောတတ်ပါ။ဒီမနက်ခင်းသတင်းတွေကိုဒေါ်လှလှတန်းနဲ့အတူကြီးညာပေးမှာပါ။ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီးပြီးထွက်ပြေးကြတာနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားဌာနကအချက်လက်တွေစုဆောင်းနေပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ဆိုင်ရာလက်နက်စမ်းသပ်မှုတွေဟာဂျပန်နိုင်ငံကိုအခုချိန်ထိချင်းချောက်နေသေးပဲလို့ဂျပန်အစိုးရကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင်
။ဟုတ်ကဲ့ပါခင်ဗျာ။ထွန်ပြေးသွားကြတဲ့ရိညာဒုက္ခသည်အရေးတစ်နှစ်ပြည့်လာချိန်မှာရခိုင်ပြည်နယ်တွေကိုကုလသမဂ္ဂအဖွဲ့အစည်းတွေတွားရောက်ဖို့တိတ်ကိုအရေးကြီးတဲ့အကြောင်းနဲ့ဒုက္ခသည်တွေအတွက်ရန်ကုန်ငွေလိုအပ်နေကြောင်းကုလအတွင်းမှုချုပ်ဂူတာရက်စ်ကပြောကြားလိုက်တဲ့သတင်းကိုတင်ဆက်မှာဖြစ်တယ်လို့ပြီးခဲ့တဲ့နာရီပိုင်းအတွင်းနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့လူညုံရေးကောင်စီရဲ့မြန်မာအရေးတကပွင့်ဆွေးနွေးပွဲအကြောင်းကိုလည်းပြည့်ပြည့်စုံစုံတင်ဆက်သွားဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဒီအင်္ဂါညဓာတ်ရိုက်လီလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဒေါ်လလတန်တို့ပြောပြပေးပါအောင်ဗျာ။
Its report issued yesterday found, and I quote, patterns of gross human rights violations and abuses committed by the security forces.
ဒါရောဒီကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ပြောကြားသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းတွေတင်ဆက်ဖို့အချိန်ရောက်ပြီမို့ဒေါခင်မျိုးသက်နဲ့ဒေါ်လလတန်တို့ပြောပြပြပါဦးဗျာ။
မြန်မာနိုင်ငံကနေရိုဟင်ဂျာမွတ်စလင်တွေတိမ့်နဲ့ချီးပြီးထွက်ပြေးခဲ့တာတစ်နှစ်ပြည့်တဲ့အချိန်မှာသူတို့ထွက်ပြေးမှုမှာမြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုရဲဆွဆွဲချက်တွေနဲ့ပတ်သက်ပြီးအကျူးလွန်ခံခဲ့ရတဲ့ရိုဟင်ဂျာတွေစီကနေအမေရိကန်နိုင်ငံသားဌာနကအချက်လက်တွေစုဆောင်းနေပါတယ်။အင်္ဂါနေ့ကပြုလုပ်တဲ့လုံခြုံရေးကောင်စီရဲ့မြန်မာအရေးတခုဖွင့်ဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကဒုက္ခသည်တွေရဲ့ကိုရစ်ဖြစ်ရတွေကနေရိုဟင်ဂျာအများစုဟာသူတို့ကိုယ်တိုင်အကြမ်းဖက်မှုကိုဓာတ်ရိုက်ခံစားခဲ့ရတာတွေ့ရကြောင်းပြောပါတယ်။အရေးအကြီးဆုံးကဒီရာဇဝတ်မှုတွေကိုအဓိကကျူးလွန်ခဲ့တဲ့တရားခဏ်ဟာတစ်ခုတည်းဖြစ်ပြီးဒါဟာမြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေဖြစ်နေတာကိုအစင်ခံစားထဲမှာတွေ့ရတာဖြစ်ကြောင်းပြောပါတယ်။အမေရိကန်နိုင်ငံသားဌာနတွေ့ရှိချက်ကတော့လူပေါင်း1000ကျော်ကိုတွေ့ဆုံမေးမြန်းခဲ့တာပေါ်မှာအခြေခံထားကြောင်းနဲ့ဒါဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာနေထိုင်တဲ့ဒုက္ခသည်တွေကိုကြပန်ကောက်ရွေးပြီးတော့မေးထားတာဖြစ်ကြောင်းပြောပါတယ်။ရွန်ဂျာစစ်သွေးကြော်ရဲ့တိုက်ခတ်မှုကြောင့်မြန်မာလုံခြုံရေးတပ်သားတဒါဇင်လောက်တေဆုံးခဲ့ရတဲ့နောက်မှာစစ်တပ်ကလည်းရရဆက်ဆက်ချေမှုန်းမှုတွေလုပ်ခဲ့တဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကရွန်ဂျာ9သိန်းလောက်ထွက်ပြေးခဲ့ကြတယ်လို့လည်းတမတ်ကြီးဟေလီကပြောပါတယ်။တမတ်ကြီးဟေလီကအစိုးရခန်းစားတွေကအခုထိလူစုကိုချမပြသေးတဲ့အသေးစိတ်အချက်လက်တွေကတချို့ကိုထောက်ပြရမှာသူတို့စုံစမ်းစစ်ဆေးခဲ့တဲ့ရိုဟင်ဂျာတွေက၅ပုံ၃ပုံရဲ့ပြောပြချက်ရဒုက္ခသည်တရားကြောတေဆုံးတမ်းမဟုတ်အသက်အဖမ်းခံခဲ့ရကြောင်းနဲ့57ရာခိုင်နှုန်းဟာလိင်မှုဆိုင်ရာအကြမ်းဖက်တာခံရပြီး82ရာခိုင်နှုန်းကတော့သူတို့ရဲ့နေအိမ်တွေတမ်းမဟုတ်ရင်သူတို့နေထိုင်တဲ့ခြေရွာတွေမိရှုတာခံခဲ့ရတယ်လို့ပြောပါတယ်
။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ဩဂုတ်လကဖြစ်ပွားခဲ့တဲ့အာဆာရိုဟင်ဂျာအကြမ်းဖက်အုပ်စုရဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့မြန်မာလူချင်းရေးတပ်တွေရဲ့နေမြေရှင်းလင်းရေးမှုကြောင့်ရိုဟင်ဂျာဒုက္ခသည်9သိန်းကျော်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုကိုလူမျိုးတုံးတပ်ဖြတ်မှုရည်ဝဲတဲ့လှုပ်ဆောင်တဲ့ပြစ်မှုအဖြစ်သတ်မှတ်ဖို့အမေရိကန်နိုင်ငံသားဌာနကဆုံးဖြတ်ချက်ချနိုင်ခြင်းမရှိသေးကြောင်းအမေရိကန်နိုင်ငံသားဌာနပြောခွင့်ရအမျိုးသမီးဟေဒန်နော့ဝတ်ကအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ဒီသတ်မှတ်ချက်ကတိတ်ကိုတိကျဖို့လိုအပ်တဲ့အတွက်လွယ်လွယ်နဲ့မလုပ်နိုင်တဲ့အကြောင်းတမန်လူတွေအတွက်ကတော့ဒီပြစ်မှုတွေဟာယုံနိုင်လောက်စရာမရှိအောင်တိတ်ဆိုးရွားလွှမ်းလာပြီးမဲ့ကဘာတွန်းတရားရုံးတွေရဲ့အတိမတ်ပြုလက်ခံမှုဥပဒေနဲ့ကိုက်ညီအောင်လှုပ်ဆောင်ဖို့ကခက်ခဲရှုပ်ထွေးလာတယ်လို့ပြောခွင့်ရအမျိုးသမီးကပြောကြားခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာ9သိန်းကျော်တစ်ဖက်နိုင်ငံကိုထွက်ပြေးခုန်လွန်ခဲ့ရတဲ့ဖြစ်ရာဟာလူမျိုးစုလိုက်ဖယ်ရှားရှင်းလင်းမှုဖြစ်တယ်လို့အမေရိကန်နိုင်ငံသားဌာနကပြောခဲ့ပြီးဖြစ်ပါတယ်။ဒီလာနေ့ကတော့လူခွင့်ကောင်စီမှမြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကတော့ဒီပြစ်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရာရောက်တဲ့အတွက် ICC နိုင်ငံတကာခုံရုံးကနေစုံစမ်းစစ်ဆေး ရေးယူပေးဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။လုံခြုံရေးကောင်စီရဲ့အင်ကာနစ်ကကျင်းပခဲ့တဲ့မြန်မာနိုင်ငံဆိုင်ရာတက္ကဝင်းစီနီဝဲမှာတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလီကအမေရိကန်နိုင်ငံဂျာယီဌာနကပြုလုပ်တဲ့တရားစုံစမ်းစစ်ဆေးမှုတွေရဲ့တွေ့ရှိချက်တွေဟာအချက်လက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေနဲ့ကိုက်ညီတယ်လို့တင်ပြခဲ့ပြီးလုံခြုံရေးကောင်စီနဲ့ဆက်လက်ရည်ရွယ်ဆောင်ရွက်သွားဖို့တိုက်တွန်းခဲ့ပါတယ
်။အမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံချမ်းမှာရရှိခဲ့တဲ့ကုန်သွယ်ရေးဆိုင်ရာယာယီသဘောတူညီချက်ဟာနှစ်နိုင်ငံစလုံးအတွက်အကျိုးရှိကြောင်းအမေရိကန်ကုန်သွယ်ရေးဆိုင်ရာအထူးကိုယ်စားလှယ် Robert Lighthizer ကယုံကြည်ကြောင်းနဲ့ဒါဟာအလုတ်သမားတွေနဲ့တောင်သူလယ်သမားတွေအတွက်အလုတ်ကံတွေပုံမဖန်တီးပေးနိုင်မယ်လို့ပြောပါတယ်။တနင်္လာနေ့မှာကြေညာချက်ခဲ့တဲ့ဒီကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အတွက်နောက်ဆုံးအသေးစိတ်အချက်လက်တွေကိုထည့်သွင်းဖို့လှုပ်ဆောင်နေဆဲဖြစ်ပါတယ်။ဒါဟာ1994ခုနှစ်ကနေရခဲ့တဲ့မြောက်အမေရိကတိုင်းနိုင်ငံများလွတ်လပ်စွာကုန်သွယ်ရေးဆိုင်ရာသဘောတူညီချက် NAFTA ကိုကြက်ကြက်ပြက်ပြက်ပြန်လည်တုံ့တက်ပြင်ဆင်နေတာဖြစ်ပြီးကနေဒါနိုင်ငံကတော့အခုထိပူးပေါင်းပေါ်ဝင်မှုမရှိသေးပါဘူး။ဒါပေမဲ့ American Mexico သဘောတူညီချက်ထဲကတချို့အချက်တွေဟာဒီနှစ်နိုင်ငံအတွက်သာကားထောက်လုပ်မှုလုပ်ငန်းမှာတိုးတက်လာစေဖို့အတွက်အာရှဒေသအထူးသဖြင့်တရုတ်နိုင်ငံကနေယင်းပစ္စည်းတင်ပို့မှုတွေရပ်ဆိုင်းဖို့အတွက်ရည်ရွယ်ထားတာဖြစ်ပါတယ်။အခွန်အခဆိုင်းရယူပောက်တွေမဖြစ်စေဖို့အတွက်အမေရိကန်တမမမက္ကဆီကိုမှာကားပစ္စည်းအစိတ်ပိုင်းတွေကိုပြုတ်လုပါဖြစ်ပြီးမြောက်အမေရိကတိုက်ထုတ်ကားပစ္စည်းတွေကိုလက်ရှိ 62.5 ရာခိုင်နှုန်း3နေရာကနေ 85 ရာခိုင်နှုန်းထိတိုးမြှင့်သုံးဆဖို့အတွက်သဘောတူညီချက်မှာထည့်သွင်းထားတာပါ။ဒါအပြင်ကားလုပ်ငန်းကအလုပ်သမားတွေအတွက်လဆိုင်ငွေကိုမက္ကဆီကိုနိုင်ငံမှာအတော်များများနဲ့တိုးမြှင့်ပေးဖို့ရှိပါတယ်။သဘောတူညီချက်အရကားပစ္စည်းတွေကို40ကနေ45ရာခိုင်နှုန်းထောက်လို့ကြမယ်အလုပ်သမားတွေဖို့တနအီကို American Dollar 16 Dollar ထိပေးဖို့ပါ။ American မှာကားလုပ်ငန်းအလုပ်သမားတူကတနအီကို22 Dollar အထက်မှာရပေမဲ့မက္ကဆီကိုမှာတော့တနအီကို3 Dollar ခွဲတောင်မရကြပါဘူး
။ PKR ဒရင်ပါစတင်ဒီကအသက်82နှစ်အရွယ်မှာကွယ်လွန်ခဲ့တဲ့Arizona ပြည်နယ် Republican ဝိုင်းရင်ထက်လွတ်တော်မှ John McCain ကိုကာရဝပြုတဲ့အခမ်းအနားအစည်းအဝေးတစ်ခုကတော့လက်ရှိနဲ့ American အစိုးရအရာရှိဟောင်းတွေက Stinney အောင်မေပွဲကျင်းပမယ့်အခမ်းအနားတစ်ရက်ဖြစ်ပါတယ်။ Washington DC မြို့တော်ရှိ National Cathedral နိုင်ငံတော်ခရီးရန်ဖျားကျောင်းတော်မှကျင်းပမယ့်ဒီဝတ်ပြုဆုတောင်းပွဲမှာ American သမ္မတဟောင်းတွေဖြစ်ကြတဲ့ Barack Obama နဲ့ George W. Bush တို့ကကွယ်လွန်သူအထက်လွတ်တော်မှကိုကာရဝပြုတဲ့မိန့်ခွန်းပြောကြားမှုရှိပါတယ်။အမေရိကန်နိုင်ငံသား၏ဝင်ကြီးဟောင်း Henry Kissinger နဲ့အမေရိကန်ထက်လွတ်တော်မှဟောင်း Joseph Lieberman တို့လည်းအမှတ်တရစကားပြောကြားကြမှာဖြစ်ပါတယ်အထက်လွတ်တော်မှ John McCain ရဲ့အခောင်းကိုထားနေသူတွေနဲ့ဒုတိယသမ္မတဟောင်း Joe Biden အမေရိကန်ကာကွယ်ရေးဝင်ကြီးဟောင်း William Cohen နဲ့ New York မြို့တော်ဝင်ဟောင်း Michael Bloomberg အထက်လွတ်တော်မှဟောင်းတွေဖြစ်ကြတဲ့ Gary Hart နဲ့ Russ Feingold နဲ့Phil Graham တို့လည်းပါဝင်ပါတယ် Mr. McCain ကိုသူပွဲရခဲ့တဲ့ Maryland ပြည်နယ် Annapolis ရှိ American ရေတပ်တက္ကသိုလ်မှာတင်းနေနေကြမြောက်နံတကြိုမှာဖြစ်ပါတယ
် PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိ Lightometer 32 kHz 9335 Lightometer 40 kHz 9683 Lightometer 48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြောက်ကိုရီးယားအာနာရှင်အခုတော်တော်တွင်တခြားနိုင်ငံတွေနဲ့တန်တမာရေးအတိုးမြင့်ပြီးချင်းကပ်ဆက်ဆံလာနေပေမဲ့ဂျပန်နိုင်ငံရဲ့လုံခြုံရေးအတွက်တော့ပြင်းပြင်းထန်ထန်ချိန်ချောက်လာနိုင်တဲ့အနေအထားရှိသေးပဲလို့ဂျပန်အစိုးရကပြောကြားလိုက်ပါတယ်။အင်ကာနေ့ထုတ်ပြန်တဲ့ဂျပန်အစိုးရရဲ့နှစ်ပတ်လည်ကာကွယ်မူဝါဒဆိုင်ရာစာရင်းမှာအခုလိုသုံးသပ်ထားတာဖြစ်ပါတယ်။မြောက်ကိုရီးယား2016ကစပြီးနျူကလ িয়ার ဆန်းသတ်မှု3ချိန်ပြုတ်လုခဲ့ပြီးပဲ့တင်းတက်ဒုံးကျည်40ဆန်းသတ်ပြစ်လုခဲ့ပြီးအဲ့ဒီထဲကတချို့ကဂျပန်နိုင်ငံကိုဖျက်ကျော်သွားကြောင်းစစ်တပ်ကမှတ်တမ်းတင်ထားပါတယ်။မြောက်ကိုရီးယားကဒုံးကျည်နဲ့တိုက်ခိုက်လာနိုင်တာကိုကာကွယ်ဖို့အတွက်ဂျပန်အစိုးရကအမေရိကန်လို့Aegis S Ashore လေကြောင်းကာကွယ်ဆိုင်ရာရေဒါစောင့်ကြည့်စနစ်နှစ်ခုကိုဝယ်ယူဖို့အတွက်စီစဉ်နေတယ်လို့ပြောပါတယ်။မြောက်ကိုရီးယားကသူ့ပြန်ပြတောင်ကိုရီးယားနဲ့ကအမေရိကန်ပြည်တော်စုနယ်ပါတန်တမာရေးရာကောင်းအောင်လှုပ်လာတာတွေ့ရကြောင်းနဲ့မြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার နဲ့ပက်တင်းတက်ဒုံးကျည်အစီအစဉ်တွေဖြစ်ပေမဲ့လို့မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အုန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ရဲ့တမန်ဝင်ထိပ်သီးဆွေးနွေးပွဲအတွင်းလက်မှတ်ရေးထိုးတဲ့အကြေညာချက်ထဲမှာမရေမရကတိပေးကြတာပါတွေ့ရတယ်လို့အစိုးရခန်းစားထဲမှာဖော်ပြထားပါတယ်။
မေရိကန်ကာကွယ်ရေးဌာနအနေနဲ့တောင်ကိုရီးယားနဲ့အနာကမှာပြစ်လို့မဲ့စီးရဲလျချင်းမှုတွေကိုဆိုင်းငံမှာမဟုတ်တဲ့ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်စ်ကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျင်အွန်းကြားဇွန်လ7ရက်နေ့ကကျင်းပခဲ့တဲ့စင်ကာပူထိပ်သီးညီလာခံမှာအကြီးဆုံးစီးရဲလျချင်းမှုတွေကိုအမေရိကန်ကဆိုင်းငံဘူခြေလန်းတွေယူခဲ့တာဖြစ်ပါတယ်။ဒါပေမဲ့နောက်ထပ်စီးရဲလျချင်းမှုတွေကိုဆိုင်းငံဘူအစီအစဉ်မရှိတဲ့ကြောင်းဝင်ကြီးမက်တစ်ကအင်္ဂါနေ့ကသတင်းတောက်တွေကိုပြောခဲ့ပါတယ်။ထိပ်သီးညီလာခံမှာကျင်းပခဲ့ပြီးသမ္မတထရမ့်ကစီးရဲလျချင်းမှုတွေဟာရန်ဆရာရောက်တယ်လို့ပြောခဲ့ပါတယ်။ဒါကြောင့်တောင်ကိုရီးယားနဲ့စီးရဲလျချင်းမှုတချို့ကိုရွေးပြီးကာကွယ်ရေးဌာနကဆိုင်းငံ့ခဲ့တာဖြစ်ပါတယ်။ Direct from Washington, the voice
of America, VOA. ဟိုရူရင်းမနဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါကင်မျိုးတက်နဲ့ဒေါ်လလတန်းတို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့နိုင်ငံတကာနဲ့မြန်မာဆိုင်ရာသတင်းလွှာတွေကိုဇက်တိုက်တင်ဆက်သွားမှာဖြစ်ပါတယ်ကုလသမဂ္ဂလူညွန့်ရေးကောင်စီမှာအင်္ဂါနေ့ကကျင်းပတဲ့မြန်မာနိုင်ငံအရေးတကပွင့်ဆွေးနွေးပွဲအဖွင့်မေကုံးမှာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကရခိုင်ပြည်နယ်တဲကိုကုလသမဂ္ဂအဖွဲ့အစည်းတွေတွားရောက်နိုင်ဖို့တိတ်ကိုအရေးကြီးကြောင်းနဲ့ဒုက္ခသည်တွေကူညီရေးအတွက်ရန်ပုံငွေတွေလိုအပ်နေကြောင်းပြောကြားပါတယ်ဒါအပြင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေအဖွဲ့ရဲ့တင်းနှံနာနေကထုတ်ပြန်တဲ့အကြံပြုချက်တွေကိုနိုင်ငံတကာလူ့အဖွဲ့စည်းတွေကရောကုလသမဂ္ဂအဖွဲ့စည်းတွေကပါလေးလေးနက်နက်ဆောင်ရွက်ကြဖို့တိုက်တွန်းပါတယ်အပြည့်စုံကိုတော့ဒေါခင်မျိုးသက်ကတင်ပြမှာပ
ါမြန်မာနိုင်ငံမှာဒေတာရင်းတည်ငြိမ်အေးချမ်းရေးအတွက်အဓိကလိုအပ်တာကတိုင်းရင်းသားလူမျိုးစုတွေအားလုံးပြန်လည်သိမြင်ရေးဖြစ်ပြီးဒီအတွက်တာဝန်ခံတာဝန်ယူမှုကအဓိကကြကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်ရွှေင်းချအရင်နဲ့ပတ်သက်ပြီးကုလသမဂ္ဂကနှီးမျိုးစုံနဲ့ပါဝင်ဖြည့်ရှင်းပေးဖို့အတွက်စူးစမ်းနေတာဖြစ်ပြီးအခုနောက်ဆုံးအနေနဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကနေစမ်းစစ်တဲ့အစီရင်ခံစာတနင်္လာနေ့မှာထွက်လာခဲ့တဲ့အတွက်ဒါကိုကုလသမဂ္ဂအဖွဲ့အစည်းတွေကလေးလေးနက်နက်စဉ်းစားမယ်လို့မျှော်လင့်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ကလုံခြုံရေးကောင်စီအစည်းအဝေးအဖွဲ့မိန့်ခွန်းမှာအခုလိုပြောပါတယ
် Its report issued yesterday found and I quote
Patterns of growth and violence of the media ထုတ်ပြန်တဲ့အစီရင်ခံစာထဲမှာလူမျိုးရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေကိုစူးစူးဝါးဝါကျူးလွန်ခဲ့တဲ့ပုံစံတွေကိုတွေ့ရတယ်လို့ဖော်ပြထားပါတယ်။အဲဒီထဲမှာရေးသားထားတဲ့အတိုင်းပြောရင်သူတို့ဟာနိုင်ငံတကာဥပဒေအရဆိုးရွားတဲ့ရာဇဝတ်မှုဆိုင်ရာချိုးဖောက်မှုတွေအတော်များများကိုလုဆောင်ခဲ့တယ်လို့တင်ပြထားတာပါ။အဲဒီအစီရင်ခံစာတွေကတရှိချက်တွေနဲ့အကြံပြုချက်တွေကိုသက်ဆိုင်ရာကုလသမဂ္ဂအဖွဲ့အစည်းအားလုံးကသိသိကြကြထွက်တင်းစဉ်းစားကြမယ်လို့ကျွန်တော်ယုံကြည်ပါတယ်။အိမ်မှာနိုင်ငံတကာရဲ့ထိထိရောက်ရောက်ပူပေါင်းဆောင်ရွက်ရေးဟာသိအရေးကြီးပါတယ်။ပြည်မှုကျူးလွန်သူတွေကိုထိုက်သင့်တဲ့အပြစ်ရစေဖို့လှုပ်ဆောင်မှုဟာနိုင်ငံတကာဥပဒေအရဖြစ်ရမယ်အပြင်ခိုင်လုံပြီးဗလိုက်မှုမရှိတဲ့မြန်မာကပါလိုက်နာဖို့လိုအပ်တဲ့အချက်တွေဖြစ်ရပါမယ်
။ကုလသမဂ္ဂကမြန်မာအရေးကိုထဲထဲဝင်ဝင်ဆောင်ရွက်ပေးနေပြီးဧပြီလထဲမှာအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ခရစ်စတင်းစခရက်ရှနာဘတ်နာကိုခန့်ထားပြီးဆောင်ရွက်နေတယ်လို့ဘင်္ဂလားဒေ့ရှ်ကထွက်ပြေးခိုးလုံနေသူတွေနေရပြန်နိုင်ရေးအတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးဆိုင်ရာ UNDP တို့နဲ့မြန်မာအစိုးရတို့ကြားနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးနိုင်တဲ့အထိအောင်မြင်ခဲ့ပေမဲ့တကယ်တမ်းလိုအပ်ချက်တွေအပြည့်အဝမဆောင်ရွက်ပေးနိုင်သေးတာဟာဒေသရင်းလိုအပ်တဲ့နေရာတွေကိုတွားရောက်ခွင့်မရသေးတာကြောင့်ဖြစ်ကြောင်းကုလသမဂ္ဂတွင်းမှုချုပ်ကအခုလိုပြောပါတယ
် Access is critical to meet the enormous needsand to allay the fears of refugees would like to return home.
နေရပြန်ရေးအတွက်စိုးရိမ်မှုတွေနဲ့လူအချက်တွေဟာစိတ်ကိုကြီးမားနေတဲ့အတွက်လူအချက်တွေကိုသိရအောင်အဲ့နေရာကိုဆောက်ရောက်နိုင်ဖို့စိတ်အရေးကြီးပါတယ်။အခိုင်ပြင်းနဲ့မှကျန်နေသူတွေအတွက်လည်းသူတို့လူအချက်ကဘာတွေလဲဘယ်လိုအစီအစဉ်တွေလုပ်ပေးရမယ်ဆိုတာကိုသိဖို့အဲ့နေရာကိုသွားနိုင်ဖို့အရေးကြီးတာပါပဲ
။ရခိုင်ပြည်နယ်မှာကျန်နေတဲ့ရိုဟင်ဂျာတွေဟာအပြစ်ပယ်ခံရတယ်လို့ခွဲခြားဆက်ဆံခံရတာတွေ့ရကြောင်းနဲ့အများအပြားဟာလူသားချင်းစာနာမှုဆိုင်ရာအခြေခံလိုအပ်ချက်တွေအဖြစ်တောက်ခံနေရတယ်လို့ရွန်ဂျာ3000လောက်ဟာလည်းဒုက္ခသည်စခန်းတွေကနေဘဲမှထွက်ခွင့်မရပဲကျန်းမာရေးပညာရေးနဲ့တခြားလူမှုရေးအပြင်အသက်ရှင်နေထိုင်ရေးအတွက်ပါအကန့်အသတ်တွေရှိနေတာတွေ့ရတဲ့အတွက်ဒုက္ခသည်တွေအရေးအဖြစ်ရှာဖို့ဘယ်နည်းနဲ့မဆိုလှုံ့ဆော်ရမှာဖြစ်ကြောင်းပြောပါတယ်အတွင်းမှုချုပ်ဟာဇူလိုင်လတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားကရွန်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တာဖြစ်ပြီးမုတ်တုံရာသီတန်းခန်းနေရတဲ့ဒုက္ခသည်တွေနေရပြန်ရေးအတွက်နိုင်ငံတကာဆန်တဲ့အညီလူခွင့်ရင်းနဲ့ဂုံတိတ်ခါရှိရှိလုံခြုံစိတ်ချစွာပြန်နိုင်မှုအဖြေရှာရေးကိုကုလသမဂ္ဂကနှီးမျိုးစုံနဲ့ပါဝင်ကူညီနေကြောင်းပြောပါတယ်။ဒါအပြင်မြန်မာနိုင်ငံမှာတရားရင်ဆိုင်နေရတဲ့ Writers သတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုလွှတ်ပေးဖို့လည်းပန်ကြားခဲ့တာပါ။အင်္ဂါနေ့လုံခြုံရေးကောင်စီရဲ့မြန်မာအရေးဆွေးနွေးပွဲမှာ UNHCR အဖွဲ့ ကုလသမဂ္ဂဆိုင်ရာအထူးတန်တမန် Kate Blanchett ကလည်း Ranger တွေဟာကမ္ဘာပေါ်မှာအဖြစ်နဲ့ခံရဆုံးလူတွေဖြစ်ကြောင်းနဲ့ Ranger ရင်းနဲ့ပတ်သက်ပြီးနိုင်ငံတကာကနေပူးပေါင်းကူညီမှုတွေအရေးပေါ်လိုအပ်နေတယ်လို့အစည်းအဝေးမှာပြောပါတယ
် It is imperative that governments, development and humanitarian agencies, the private sector and individuals work in solidarity
အစိုးရတွေပုံပြူရေးနဲ့လူသားချင်းစာနာမှုအဖွဲ့အစည်းတွေတည်တည်ပုဂ္ဂလအဖွဲ့အစည်းတွေနဲ့တည်တည်ပုဂ္ဂလပုဂ္ဂိုလ်တွေအနေနဲ့ပစ္စည်းခိုင်မာစွာဒုက္ခသည်များနဲ့ဘင်္ဂလားဒေ့ရှ်ဌာနေလူအဖွဲ့အစည်းကိုကူညီဆောင်ရွက်နိုင်ကြဖို့အရေးကြီးပါတယ်။ဘင်္ဂလားဒေ့ရှ်ပြည်တွင်းမှာရောက်နေတဲ့ဒုက္ခသည်တွေအကူအညီပေးရေးအတွက်ဦးစားပေးဖို့လိုအပ်ပြီးမြန်မာနိုင်ငံကိုသူတို့ပြန်နိုင်ရေးအတွက်လည်းဘေးကင်းလုံခြုံမှုရဖို့လိုအပ်ပါတယ်။ကျွန်မတွေတွေ့ဆုံခဲ့တဲ့ဒုက္ခသည်တွေကမြန်မာနိုင်ငံဟာသူတို့ရဲ့နေရဖြစ်တယ်လို့ပြောကြပါတယ်။ဒါပေမဲ့လို့သူတို့ဌာနေပြန်ဖို့တကယ်ပဲကြောက်ရွံ့ကြပါတယ်။သူတို့အတွက်လွတ်လပ်စွာသွားလာခွင့်အိမ်တောင်ပြုခွင့်နဲ့ကျမကြီးပညာသင်ပိုင်ခွင့်တို့မရကြတဲ့အတွက်သူတို့ဟာကမ္ဘာပေါ်မှာဖိနှိပ်ခံရဆုံးဘဝကိုရောက်ခဲ့ကြပါတယ်
။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကမြန်မာအရေးအတွက်နိုင်ငံတကာနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေထိထိရောက်ရောက်ပူးပေါင်းဆောင်ရွက်ဖို့အတွက်တိုက်တွန်းခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံကြတဲ့တိမ့်နေချီတဲ့ဒုက္ခသည်တွေနဲ့ရခိုင်ပြည်နယ်တွင်ရှိနေတဲ့ဒုက္ခသည်တွေအရေးကိုအကူအညီတွေပေးနိုင်ဖို့အတွက်တောင်းခံထားတဲ့ရန်ပုံငွေဟာအခုမှ33ရာခိုင်နှုန်းလောက်ပဲရသေးတဲ့အတွက်မုတ်တုံမိုးတန်နဲ့တခြားလိုအပ်တဲ့အကူအညီတွေအမြန်ပေးနိုင်ဖို့အတွက်ရန်ပုံငွေတွေထည့်ဝင်ကြဖို့လည်းနှိုးဆော်ခဲ့ပါတယ်။လုံခြုံရေးကောင်စီရဲ့တက္ကသိုလ်ဆွေးနွေးပွဲမှာလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံကကိုယ်စားလှယ်တွေအလက်ကျအဖွဲ့ဝင်နိုင်ငံတွေအပြင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကကုလသမဂ္ဂဆိုင်ရာသံမတ်ကြီးတွေလည်းအသီးသီးဆွေးနွေးခဲ့ကြပါတယ်။
တော့ခင်မျိုးသက်ဖြစ်ပါတယ်ခင်ဗျာအခုနားဆင်ရမှာကရိညာဒုက္ခတဲ့အကြက်တဲစတင်ပြီးတစ်နှစ်အကြာဆိုတဲ့ခေါင်းစဉ်နဲ့မြန်မာအရေးဆွေးနွေးပွဲတရက်ကိုပြီးခဲ့တဲ့နိုင်ရီပိုင်းနေအတွင်းနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်လုံခြုံရေးကောင်စီမှဆွေးနွေးပွဲတရက်ကိုကျင်းပနေတာဖြစ်ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့အပြည့်စုံကိုမတ်အင်ဂျင်နိုင်ပြောပြမှာပါ
ရိုဟင်ဂျာဒုက္ခသည်အကြက်တဲစတင်ပြီးတစ်နှစ်အကြာဆိုတဲ့ကောင်းစဉ်နဲ့မြမအရေးဆွေးနွေးပွဲကိုလုံခြုံရေးကောင်စီမှဩဂုတ်လ28ရက်နေ့ကပြုလုပ်ရမှာအလှဲ့ကြဥက္ကဋ္ဌဖြစ်တဲ့ဗြိတိန်နိုင်ငံသားရေးဌာနရုံးရဲ့ဒနတဟာရနဲ့ကုလသမဂ္ဂရေးရာဝန်ကြီး Lord Ahmed ကအစည်းအဝေးဥက္ကဋ္ဌဖြစ်ဆောင်ရွက်ခဲ့ပါတယ်တနင်္လာနေ့ကထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာပါအချက်အလက်တွေအရရိုဟင်ဂျာတွေကိုမြန်မာစစ်တပ်ကအတင်းကျပ်မောင်းထုတ်ခဲ့တဲ့စစ်စင်ရေးဟာနိုင်ငံတကာရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောက်နေကြောင်းသူကအခုလိုပြောသွားပါတယ
် This council is charged by the international community with the primary
ရိုဟင်ဂျာစီကိုနိုင်ငံတကာအသံဝန်ကဦးဆောင်တာပါလုံခြုံရေးကောင်စီအနေနဲ့နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိန်းသိမ်းဖို့အဓိကတာဝန်ရှိပါတယ်လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုလိုမျိုးပြစ်မှုတွေအသေးစိတ်ဖော်ပြထားတဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာအရဆိုရင်နိုင်ငံတကာညီညွတ်ရေးကိုချိန်ချောက်နေပါတယ်ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်နေဆက်ကနေအတင်းအကျပ်မောင်းထုတ်မှုဟာစစ်စင်ရေးဖြစ်တယ်လို့နိုင်ငံတကာညီညွတ်ရေးနဲ့လုံခြုံရေးကိုချိန်ချောက်နေပါတယ်ဒါကြောင့်စက်တင်ဘာလမှာလူအခွင့်ရေးကောင်စီကိုတင်သွင်းမဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့နောက်ဆုံးအစီရင်ခံစာပါအချက်တွေကိုလုံခြုံရေးကောင်စီအနေနဲ့ထည့်သွင်းစဉ်းစားသင့်ပါတယ
်အမေရိကန်ပြည်ထောင်စုကုလသမဂ္ဂဆိုင်ရာသံမတ်ကြီးနီကီဟီလီကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလုံခြုံရေးတပ်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအမေရိကန်အစိုးရဘက်ကစုံစမ်းတွေ့ရှိထားကြောင်းအခုလိုပြောသွားပါတယ
် 1 year ago this week unspeakable violence was reaching its peak in Burma a brutal campaign of ethnic cleansing was underway
ဒီတရင်ပါမတိုင်မီလွန်ခဲ့တဲ့နှစ်ကကြားတော်တော်မကောက်နဲ့ရာဇဝတ်ပြစ်မှုတွေကိုမြန်မာနိုင်ငံမှာကျူးလွန်တာဟာအဆိုးဆုံးအခြေအနေရောက်ခဲ့ပါတယ်လူမျိုးစုလိုက်ရက်ဆက်စွာရှင်လင်းဖယ်ရှားမှုတွေဖြစ်ပွားခဲ့ပါတယ်ဒါကြောင့်လဲရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်စခန်းတွေကိုထွက်ပြေးခိုးလုံကြရပါတယ်အခုတော့အမေရိကန်နိုင်ငံဂျာယီဌာနရဲ့ကြီးစုကြောင့်ဒီဒုက္ခသည်တွေဘယ်လိုခံစားနေကြရလဲသူတို့မထွက်ပြေးမီဘာတွေကြုံတွေ့ခဲ့ရသလဲဆိုတာကိုတက်တီအထောက်ထားတွေရရှိခဲ့ပါပြီတွေ့ရှိချက်တွေဟာမကြသည့်မိကကုလသမဂ္ဂနိုင်ငံတကာစုံစမ်းရေးအချက်အလက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေနဲ့တူညီတာတွေ့ရပါတယ်ဒါကြောင့်ကမ္ဘာကြီးအနေနဲ့မြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တဲ့ပြည်ပခါရဲ့ဖြစ်ရမှန်ကိုဆက်ပြီးတော့ညှင်းပယ်လို့မရနိုင်တော့ပါဘူး
အမေရိကန်ပြည်ထောင်စုကစုံစမ်းတွေ့ရှိချက်တွေဟာကုလသမဂ္ဂလူခွင့်ရေးကောင်စီကဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံဆိုင်ရာကုလအချက်အလက်ရှာဖွေရေးအဖွဲ့ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာပါအချက်တွေနဲ့ကိုက်ညီမှုရှိကြောင်းနီကီဟေလီကပြောပါရယ်။ဒ
ဒါအပြင်လုံခြုံရေးကောင်စီအနေနဲ့ဘာတွေဆက်ပြီးဆောင်ရွက်မလဲဆိုတာကိုကဘာကစောင့်ကြည့်နေကြောင်းသူကဆိုပါတယ်။ရခိုင်ရေးတရုတ်အစိုးရရဲ့ရည်တည်ချက်ကိုတော့တရုတ်နိုင်ငံကိုယ်စားလှယ်ကအခုလိုပြောပါတယ
်။ The Rakhine issue has complicated historical
ရခိုင်ပြည်နာဟာလူမျိုးရေးဘာသာရေးသမိုင်းကြောင်းအရာရှုပ်ထွေးမှုတွေရှိနေတာပါ။ဒါကိုတဖြည်းဖြည်းနဲ့အဆက်မပြတ်ချီးကပ်တဲ့နည်းလမ်းကနေတစဉ်အချိန်ယူဖြေရှင်းရမှာဖြစ်ပါတယ်။လက်ရှိအခြေအနေမှာတိုးတက်မှုတွေထိခိုက်စေမှာကိုနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ဂရုစိုက်ရမှာဖြစ်ပါတယ်။နောက်ပြီး PR တွေပေးနေမယ့်အစားမြန်မာအနေနဲ့လေးလေးနက်နက်စိုးရိမ်မကင်းဖြစ်နေတဲ့သူတို့ရဲ့ကြီးမားတဲ့အခက်အခဲကိုအပြည့်အဝနားလည်ပြီးအပြုသဘောဆောင်တဲ့အကူအညီတွေဆက်ပြီးပေးသွားရမှာဖြစ်ပါတယ
်။အလားတူရုရှားအစိုးရကိုယ်စားလှယ်ကလည်းဆွေးနွေးပွဲမှာရုရှားအစိုးရရဲ့သဘောထားကိုအခုလိုပြောသွားပါတယ်
။ For our part, we consistently advocate a balanced and non-confrontational approach.
ကျွန်တော်တို့နိုင်ငံအနေနဲ့တာဒူညီမျှမှုနဲ့ထိတိုက်ရင်ဆိုင်တာမျိုးမဟုတ်တဲ့ချင်းကတဲ့နီလန်းကိုပဲမြဲပဲထောက်ခံအားပေးခဲ့ပါတယ်မြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်လို့ဆွေးနွေးရမှာဒုက္ခသည်ရေကင်တွေဖို့ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာအခြေအနေတွေပုံမှန်ဖြစ်အောင်လုပ်ဖို့အချက်ကိုပဲမျှော်လင့်ထားပါတယ်ရခိုင်ကျက်တဲ့အတွက်ပြည်စုံကျေပြန့်တဲ့အဖြေရှာနိုင်ဖို့မြန်မာအာဏာပိုင်တွေကြိုးပမ်းရမှာကိုဖီယာနန်ဦးဆောင်တဲ့ရခိုင်ကျန်ပေးကော်မရှင်အကြံပြုချက်တွေကိုအပြည့်အဝအကောင့်ထည့်ဖော်ဖို့တစင်ပြီးတစင်ကြိုးပမ်းနေတယ်ဆိုတာကျွန်တော်တို့သိပါတယ်
Most importantly, the question of accountability deserves to be addressed in the right earnest. The culture of impunity for the alleged crimes committed against the Rohingya must be broken down.
Rohingya တွေပေါ်ပြစ်မှုကျူးလွန်ခဲ့ကြသူတွေကိုအရေးယူမှုမရှိတာကိုအဆုံးသတ်ရမှာဖြစ်ပါတယ်။ဒါမှလည်းသူတို့တွေခံစားနေရတဲ့ဒုက္ခဝေဒနာတွေပြေပြောက်နိုင်မှာဖြစ်ပြီးတရားဥပဒေအရမျက်မျက်တပ်တပ်ဖြစ်မှာပါ။မြန်မာအစိုးရကမကြသေးမီကဖွဲ့စည်းခဲ့တဲ့စုံစမ်းရေးကော်မရှင်အနေနဲ့လွတ်လပ်စွာလှုံ့ဆော်ခွင့်ရသင့်ပြီးကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့အကြံပေးချက်နဲ့အညီဆောင်ရွက်သင့်ပါတယ်။နိုင်ငံတကာလူ့အဖွဲ့အစည်းအပြင်ဒီလုံခြုံရေးကောင်စီအနေနဲ့လည်းကုလသမဂ္ဂကော်မရှင်ရဲ့အကြံပေးချက်တွေကိုအလေးထားသင့်ကြပါတယ်။နိုင်ငံတကာတရားဥပဒေစိုးမိုးရေးအပြင် Rome Statute နဲ့တခြားစာချုပ်တွေကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်တဲ့ Bangladesh နိုင်ငံအနေနဲ့ပြစ်မှုကျူးလွန်သူတွေအရေးယူနိုင်ရေးအတွက်နိုင်ငံတကာဖော်ဆောင်မှုတွေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲ Bangladesh ဟာမြန်မာအစိုးရနဲ့လုံခြုံရေးကိစ္စရပ်အပြင်အခြားမဟာဗျူဟာကြတဲ့ကိစ္စရပ်တွေမှာအင်းနီးချင်းကောင်စိတ်တက်နဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်
။မနေ့ကလုံခြုံရေးကောင်စီမှကျင်းပတဲ့မြမအရေးတကဖွင့်ဆွေးနွေးပွဲကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကိုတိုင်တက်ရောက်ပြီးတော့ဆွေးနွေးပြောဆိုခဲ့တယ်လို့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီရဲ့မြန်မာနဲ့ရိုဟင်ဂျာဒုက္ခသည်အကြက်တဲဆိုင်ရာအကြီးအကဲဂတ်ထူးကလည်းမြမအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုအခြေအနေတွေကိုတင်ပြခဲ့ပါတယ်ရှင်။
အခုလိုလုံခြုံရေးကောင်စီမှာကျင်းပတဲ့မြန်မာရေးဆွေးနွေးပွဲကနေမြန်မာနိုင်ငံအပေါ်ပို့ပြီးပြားပေးလာနိုင်စရာမရှိဘူးလို့မြင်မိကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတံမာကြီးဦးဟောက်တူစွန်းကပြောပါတယ်။မဲအင်ဂျင်နီယာကမေးမြန်းရမှာသူကအခုလိုစတင်ဖြစ်ကြပါတယ
်။အဲဒီနေ့ကျွန်တော်ပြောတာကတော့အဓိကအဲ့ဒီကျွန်တော်တို့ခုနစုံစမ်းစစ်ဆေးဟိုပါဘော FFNJ report နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒီအဖွဲ့ဘောဒီအဖွဲ့ဖွဲ့စည်းတဲ့ဟာကိုကျွန်တော်တို့ငွေရေဟလာဟိုအတိမမပြည့်တာဖြစ်တဲ့တွေ့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဟလာဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်မှတ်ချက်ပေးတာရှိဘူးပေါ့ဗျာဟိုတော်တော်လည်းပဲကျွန်တော်တို့ကဒီသူတို့ငကိုရေဟိုကဒီအဖွဲ့ဖွဲ့စည်းတာကိုကျွန်တော်တို့ကဟိုလိုက်မှုကင်းတဲ့အဖွဲ့အဲမဖြစ်နိုင်ဘူးလို့ကျွန်တော်တို့ကယူဆတဲ့အတွက်ကျွန်တော်လက်မခံဘူးအဲ့တော့ဒီဟာနဲ့ပတ်သက်ပြီးတော့လည်းပဲကျွန်တော်တို့ကဒီနောက်အထူးသဖြင့်တော့ဒီသူတို့ကျွန်တော်ဒီ FFM ရဲ့ report က September 16ရက်နေ့မှာထုတ်ရမှာတော်တော်လည်းပဲအခုနှစ်ပတ်မကောက်သုံးပတ်လောက်ကြိုပြီးတော့မှသူမျိုးကောင်စီစီးမတိုင်ခင်တရက်အလုံးမှာဒီဟာထုတ်ပြန်တဲ့ဟာကျွန်တော်တို့ကဒီအစင်ခံစားရဲ့ဟာလာဟိုကျွန်တော်ရိုးသားမှုနဲ့အစင်ခံစားတင်ပြတဲ့လူတွေရိုးသားမှုနဲ့အဲကျွန်တော်တို့ဒီဟိုပါပေါ့နော်အဲစိတ်ရင်းသဘောထားကိုကျွန်တော်တို့ကတန်လျာရှိတယ်ဆိုတော့ကျွန်တော်အဲ့ဒီချက်တော့ပြောပြလိုက်တယ်လေဘာဖြစ်လို့လဲဆိုတော့ဟာလာဒီဥစ္စာကလူခွင့်ရေးကောင်စီကိုတင်ရမယ် report ကိုကျွန်တော်တို့ခုမှလောက်ကြိုပြီးတော့လူရင်းကောင်စီဟာလာစီဝေးမလုပ်ခင်တရက်မှာသူတို့ထုတ်ပြန်လိုက်တယ်အဲ့ဒီခါတော့ကျွန်တော်ထောက်ပြရတယ်ပေါ့နော်အဲ့တော့အဲ့ဒီတစ်ချက်ရှိပါတယ်။ကျန်တာကတော့ကျွန်တော်လုပ်နေတဲ့ဒီပြန်လည်လက်ခံရေးကိစ္စနဲ့ပတ်သက်တဲ့ဟာနောက်ပြီးတော့ကျွန်တော် MOU ထိုးပြီးတော့မှကျွန်တော်တို့ဟလာ UN အဖွဲ့နဲ့ဟိုပူးပေါင်းဆောင်ရွက်နေတဲ့ဟာဒီအချက်တွေကိုကျွန်တော်တို့ရှင်းပြပါတယ်
။အခုဒီလုံခြုံရေးကောင်စီအခုဆွေးနွေးပွဲဒီမြမရေးဆွေးနွေးပွဲမှာလုံခြုံရေးကောင်စီမှာဒီကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုယ်တိုင်ဆွေးနွေးသွားတဲ့အချက်ဒီပေါ်မှာသတ်မှတ်ကြည့်ဘယ်လိုသုံးသပ်ပါလဲရှင်
။အခုကတော့ပုံမူပြီးတော့ဖိအားပေးဖို့ကတော့ကျွန်တော်ဒီနေ့အစည်းအဝေးကိုကြည့်ချင်းအားဖြင့်တော့မတွေ့ရဘူးဆိုတာဘာလို့ကျွန်တော်တို့လောက်ဆောင်တဲ့ဟာတွေကိုလည်းအတိအမှတ်ပြုပြီးတော့ကျွန်တော်အကုန်လုံးနှီးပါးကအကုန်လုံးပါပဲထည့်ပြီးတော့ပြောကြတဲ့သဘောမျိုးရှိတယ်ဆိုတော့အရင်အစည်းအဝေးတွေနဲ့ဆိုင်တော့ ကျွန်တော်တို့ဟလာဖိအားပေးတာတို့ဘာလို့ဟာပုံမှန်ပြီးတော့တောင်နေသွားတယ်ကျွန်တော်တို့သုံးသပ်ပါတယ
်မဟင်းညင်းနိုင်ဆွဲ့သွဲမေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့ရခိုင်ပြည်သူ့ကဆိုင်ရာလွတ်လပ်တဲ့အချက်လက်ရှာဖွေရေးအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာဟာခိုင်မာတဲ့အချက်လက်တွေပေါ်အခြေခံထားတာဟုတ်ရဲ့လားဆိုတာကိုပြန်စီစစ်ဖို့လိုတယ်လို့အာဏာရ NLD ပါတီကပြောကြားလိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့တင်ပြခြင်းပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလွတ်လပ်တဲ့အချက်လက်ရှာဖွေရေးအဖွဲ့ကဂျနီဗာအခြေစိုက်လူအခွင့်အရေးကောင်စီကိုတနင်္လာနေ့ကအစီရင်ခံစာတင်သွင်းရမှာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုနဲ့ကချင်နဲ့ရှမ်းပြည်နယ်တွေမှာလူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တပ်မတော်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်တပ်ခေါင်းဆောင်6ဦးတို့ကို ICC နိုင်ငံတကာခုံရုံးတင်ဖို့အကြံပေးထားတာဖြစ်ပါလေ။ကုလအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာပါအချက်တွေဟာယုံကြည်ရလောက်တဲ့အချက်တွေပေါ်အခြေခံထားတာဟုတ်ရဲ့လားဆိုတာကိုပြန်လည်စစ်ဆေးဖို့လိုတယ်လို့NLD ပါတီပြောခွင့်ရဒေါက်တာမြွညွန့်ကမီဒီယာတွေကိုပြောဆိုခဲ့ပါတယ်
။ကျွန်တော်တို့ UN ကနေပြီးတော့ထူးဆုံးလန်းစစ်ဆေးအဖွဲ့ကနေပြီးတော့သူတို့ရဲ့တင်ပြတဲ့အထောက်အထားသူတို့ယူလိုက်တဲ့မင်းမြတ်နဲ့တက်သေးတဲ့ဟိုယုံကြည်နိုင်စွမ်းပေါ့ဒီဒါတွေကျွန်တော်အကုန်လုံးကြည့်ရပါအောင်မယ်ကျွန်တော်ငိုရေကပြောထားပါတယ်ကျွန်တော်တို့ဟာနော်ရခိုင်ပြည်နယ်မြောက်ပိုင်းမှာနော်အပြင်းထန်လူခွင့်ရေးချိုးဖောက်မှုတွေမရှိခဲ့ပါဘူးရှိတယ်ဆိုရင်ကျွန်တော်အထောက်အထားပြပါကျွန်တော်အရေးယူပေးပါမယ်လို့ပြောပါတယ်အထောက်အထားတော့ခိုင်လုံဖို့လိုပါတယ်နော်မှန်းဆချက်တသက်နဲ့မဖြစ်ပါဘူ
းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီထွက်ပြေးသွားကြတဲ့ဖြစ်ရပ်ဟာတာမန်တိုက်ဆိုင်မှုတသက်မဟုတ်ဘူးလို့ဒေါက်တာမြွညွန့်ကပြောပါတယ်
ကျွန်တော်မြင်ရဆိုရင်ဒါဟာတာမန်တိုက်ဆိုင်မှုမပေါ့စနစ်ကြကြိုတင်ပြီးတော့ပြင်ဆင်ထားတဲ့အချက်ပါအရင်တော့အချိန်ချင်းဖြစ်ခဲ့တာဘို့အခွင့်ကောင်းယူပြီးဒီတချီမှာလူသိမ့်နဲ့ချီပြီးထွက်သွားရင်ကျွန်တော်တို့ဟာထွက်သွားတဲ့ပမာဏတဲ့ပုံပြီးလက်ခံရရင်သူတို့အတွက်ကိုပိုင်အုတ်ချခွင့်ရနေမြေတခုဖြစ်လာဖို့အတွက်အပြည်ပြည်ဆိုင်ရာဥပဒေကျွမ်းကျင်တဲ့လူတွေဒဏ္ဍာရီအားကောင်းတဲ့လူတွေအဖက်ဖက်ကနေပြီးတော့နောက်မှပံ့ပိုးမှုရှိတယ်လို့ကျွန်တော်တို့ကတော့သံသယရှိပါတယ်အဲ့တော့ဒီအစဉ်ခံစားရပုံမှာကျွန်တော်တို့ကတော့အသေးစိတ်ပြန်စီစဉ်ရပါဦးမယ်အထောက်အထားနဲ့မခိုင်လုံမဲ့မိမိတို့ရဲ့စာနာနဲ့နော်မှတ်ချက်ပေးတာဆိုတော့ကျွန်တော်လက်ခံနိုင်မှာမဟုတ်ပါဘူ
းရိုဟင်ဂျာဆိုတဲ့အမည်ကိုမြန်မာအစိုးရကလက်မခံပယ်ချထားပြီးနိုင်ငံတကာကပြောနေသလိုရခိုင်ဒေသမှာဆူရတဲ့လူအခွင့်အရေးချိုးဖောက်မှုတွေမရှိခဲ့ကြောင်းနဲ့ကျူးလွန်တဲ့လူညွန့်ရေးအရာရှိတွေကိုလည်းအရေးယူထားပြီးဖြစ်ကြောင်းအစိုးရကတုံ့ပြန်ထားပါတယ်။အခုလိုကုလသမဂ္ဂရဲ့အစီရင်ခံစာထွက်ပေါ်လာပြီးနောက်နိုင်ငံတကာရဲ့ဖိအားတွေပိုတိုးလာနိုင်တာကြောင့်ဒါကိုရင်ဆိုင်သွားဖို့လိုတယ်လို့ဒေါက်တာမြွန်းညွန့်ကပြောပါတယ်
။ကျွန်တော်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိခိုက်စေမယ်။တစ်ဖက်ကပြန်ပို့လာတဲ့လူတိုင်းကိုအလိုလျောက်နိုင်ငံသားပေးဖို့ဆိုတာဘယ်တော့မှမဖြစ်နိုင်ပါဘူး။သူတို့မှပြောင်းရွှေ့သွားတဲ့လူတွေကဒုက္ခတွေကြီးညှဉ်းပန်းနှိပ်စက်ခံရတဲ့လူတွေအဖြစ်ပုံဖော်နေပါတယ်။ဒါဘာလို့ပြနေလဲဆိုတော့သူတို့ကဇုံတရားပြန်အကျမ်းဖက်လာရင်ဒါတရားဝင်နေဆိုတဲ့ပုံမျိုးအထည်မြန်သူတို့ဆိုချင်နေသလားကျွန်တော်တန်ရရှိပါတယ်။ကျွန်တော်တို့ကလူသားချင်းစာနာမှုအရာလက်ခံမှုကျွန်တော်အကုန်ပြင်ထားပါတယ်။ဘာကြောင့်တယောက်မှမလာလဲ။ခုနှစ်သိန်းမှတယောက်မှမလာခြင်းမူဆိုတာကိုကျွန်တော်မယုံပါဘူး။အဲ့တော့သူတို့ကိုထိမ့်သိမ်းထားပြီးတော့သူတို့လိုချင်တဲ့ခုနတရားမဝင်ခွင့်ရရဖို့အတွက်ဆက်လုပ်မယ်ဆိုရင်တော့ကျွန်တော်တို့ energy မမဟုတ်ပါဘူးမြန်မာနိုင်ငံသားအားလုံးကတော့ဒါကိုကြံ့ကြံ့ခံပြီးတော့တွန်းလှန်ပါပ
ါကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာကိုမြန်မာအစိုးရကပယ်ချကြောင်းနိုင်ငံတော်သမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေကမီဒီယာတွေကိုပြောပါတယ် Facts Finding Mission အချက်လက်ရှာဖွေရေးအဖွဲ့ကိုဖွဲ့စည်းဖို့ဆွေးနွေးစဉ်ကမြန်မာအစိုးရကလက်မခံခဲ့တယ်လို့အဲ့ဒီအဖွဲ့ကမြန်မာနိုင်ငံနဲ့လာမယ်ဆိုတဲ့ခရီးစဉ်တွေပေါ်မှာလည်းအစိုးရကညှင်းဆိုခဲ့ပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 kHz 11133ညလိုင်းဒိုမီတာ40 kHz 9443ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလံမီတာ190တို့ဟာပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်အမေရိကန် EDN 3အင်္ဂလိပ်သင်ခန်းစာနဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
ညဘာမြင်ရလဲဆိုတော့အစိုးရထိပ်သီးရင်ကောင်းဆောင်တွေကလည်းမီဒီယာတွေနဲ့ဆက်ဆံတဲ့အခါမှာဟိုရေလောက်ဟိုလိုက်ရောညတွေဟလာ
မကြခင်အပြည့်စုံကိုနားဆင်ရပါမယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအာပေါ်မပြတ်ဦးကျော်ဇန်သားကစူးစီးတင်ဆက်ထားပါတယ
်ဒေါန်ဆန်းစုကြည်ဒီမိုကရေစီမိစုဆောင်အဖြစ်ကလျှော့ကြရတာဟာသူ့ကိုဒီယာရုတက်ဒီလိုစမြောက်စားခဲ့တာကိုနှစ်ကမမှန်ခဲ့လို့ဆိုတဲ့မယ်ရီဒီယက်ဖ်စကီရဲ့သံတကြကို The Guardian မှာဖော်ပြတယ်ဒေါန်ဆန်းစုကြည်ရဲ့ဂုဏ်သတင်းနဲ့ကျင်းဝသိခါရီဟာမကြသည်မီကာလအထိစိတ်ကိုမြင်မှနေခဲ့ပါတယ်။ဒါပေမဲ့ဒီတစ်ပတ်အတွင်းကုလသမဂ္ဂထုတ်အစည်းအဝေးခန်းစာမှာတော့စစ်တပ်ကိုတောင်းဆိုသူအဖြစ်သတ်မှတ်ထားတဲ့ရိုညာလူနေစုရဲ့ပေါ်အကြမ်းဖက်မှုကိုသူကအစိုးရကောင်းဆောင်ဆိုတဲ့အစည်းအဝေးကိုသုံးပြီးမဟန်တားနိုင်ခဲ့ဘူးဆိုပြီးဆုံးရှားထားမှုဒါမှကစစ်ဘုတ်ချုပ်တွေရဲ့အဖြစ်ကိုညှင်းဆန်ပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုကိုလည်းဟန်တားရေးမှသူပါဝင်ခဲ့တယ်လို့ဆိုထားပါတယ်။ဂရုကလန်ဒမကအစီအခံစာဟာဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေရဲ့ပျော်ကြချက်တွေကိုအခြေခံထားတာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ကလန်ဒမကစူဇန်ဟီကော်မရှင်မြန်မာပြည်ထောင်စုဝန်ရောက်ခွင့်မရလို့ဖြစ်ပါတယ်။ကလန်ဒမကအနေနဲ့ဘယ်လိုပင်အထောက်အထားတွေပြန့်နှံ့ပြီးတိုင်အောင်မြန်မာစစ်ဘုတ်ချုပ်တွေဟာနိုင်ငံတကာရာဇဝတ်တရားဥပဒေမှာအတင်းခံရနိုင်ပွဲမရှိပါဘူး။လုံခြုံရေးကောင်စီကအတီးပြရမှာဖြစ်တဲ့အတွက်တရုတ်ကဗီဒီယိုသုံးမှသာဖြစ်ပါတယ်လို့လည်းဆိုထားပါတယ်။တရားစွဲတာကတပိုင်းပါဒါပေမဲ့ဒေါအောင်ဆန်းစုကြည်ကဂုံသတင်းပြောင်းပြန်ဖြစ်သွားတာကတော့ဝန်내စရာဖြစ်ပါတယ်သူကချင်းမြင်ထားတဲ့ငင်းချမ်းရဲ့နိုဘယ်ဆုကိုတော့ပြန်ရုပ်သိမ်းတယ်လို့လည်းတချို့ကအကြံပြုရပါတယ်တကယ်တော့သူရဲ့ဂုံသတင်းထိခိုက်ကြဆင်းခံရတာကို၌ကလုံလောက်တဲ့ပြည်ထောင်ခံရပြီးဖြစ်တယ်လို့လည်းတချို့ကဆိုကြတယ်လို့ပြောပါတယ်ဒီညမှာပြောစရာကနိုင်ငံတွေဟာသူတို့ကချင်းမြောက်ခဲ့ကြသူတွေကိုဆက်ဆံတဲ့နေရာမှာပြသမှုမရှိကြရလို့ဖြစ်ပါတယ်စုချင်းမြင့်တုံးကသူရဲ့ကြမ်းကြမ်းခိုင်မာမှုကိုကြည့်ပြီးရွေးချယ်ခဲ့ရပါတယ်မြန်မာနိုင်ငံမှာလိုအပ်နေတဲ့ဒီမိုကရေစီကောင်းဆောင်ပဲဆိုပြီးတော့ရွေးချယ်ခဲ့ကြတာလည်းဖြစ်ပါတယ်တဲ့အဲ့လိုပဲစုချင်းချင်းခံရပြီးတဲ့နောက်အမြင်ပြောင်းလဲခံခဲ့ရဘူးတဲ့အန်ဒရီဆာခါရော့ဖ်တို့လိုပုဂ္ဂိုလ်တချို့ရဲ့နာမည်ကိုလည်းဖော်ပြထားပါတယ်ဒေါန်ဆန်းစုကအလျှော့ပေးသွားပြီးဘာညာဆိုပြီးစိတ်ပျက်စရာတွေဖြစ်နေရပေမဲ့သူ့ကိုမြောက်စားခဲ့ကြတာလည်းဖိတ်ကိုမြင်မှလွန်ခဲ့လို့သာဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာမြန်မာနိုင်ငံရဲ့စီးပွားရေးလမ်းညွှန်ချက်တွေကိုလည်းဆုတ်ချစရာဖြစ်လာပြီးဆိုတဲ့ကောင်းစဉ်နဲ့Greg Clemen ရဲ့ဆောင်းပါးကိုတော့ Asia Times မှာဖတ်ပါရယ်။ Brunei Muslim 5သိန်းကျော်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြပြီးတစ်နှစ်ကြာကုလသမဂ္ဂရဲ့ရှုတ်ချမှုတွေနဲ့တိုက်ကြိုက်ဆန်ဆန်ပဲမြန်မာနိုင်ငံစီးပွားရေးမူဝါဒနဲ့လှုပ်ဆောင်ချက်တွေကိုလည်းပဲရင်းမြုံနံသူတွေစိုးရိမ်လာကြပါရယ်တဲ့။နိုင်ငံပိုင်းစီးပွားရေးလုပ်ငန်းကြီးတွေကိုချုပ်ကန့်ထားတဲ့စစ်တပ်လူမျိုးရုံးသက်ဖြတ်မှုဆူဆွဲချက်ကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂတောင်းဆိုနေချင်းစီးပွားရေးတံခတ်မှုတွေလည်းပုံမခံရပဲရှိနေပါတယ်လို့ဆိုပါရယ်။ဒေါန်ဆန်းစုကြည်ကတော့စင်ကာပူမှာမကြခင်ကမင်းခွန်ပြောတဲ့နေရာမှာတက်ကူရောတာဝန်ရှိသူတွေကိုပါဒီအတွက်အပြစ်တင်မသွားခဲ့ပါဘူးလို့ဆိုပါတယ်။ဒေါန်ဆန်းစုကြည်ရဲ့အဓိကစီးပွားရေးအကြံပေးပမခရှွန်တန်လည်းကတော့အာရှဖွံ့ဖြိုးရေးဘဏ်ပြောတဲ့အတိုင်းပဲမြန်မာပြည်ရင်းဖွံ့ဖြိုးမှုက900ခန်းလုံးနီးပါးရှိခဲ့တယ်။ငွေကြေးဖုံးပွားမှုကခနစ်တသမ900ခန်းလုံးဖြစ်လာခဲ့တယ်။ဒီလိုက်လာကရေးပေးရန်စီနံရေးပျက်စီးသွားခဲ့တာနဲ့ကျပ်ငွေတန်ဖိုး900ခန်းလုံးထိုးကျသွားခဲ့တယ်ဆိုတာလည်းပြောပါရတဲ့။ဒါပေမဲ့budget ကိုဟာမှုကတော့ခုနှစ်အတွင်းမှာအနေဆိုင်ဆုံးအခြေအနေဖြစ်နေပါပြီလို့ဆိုပါရယ်မြန်မာတက်ငွေတန်ဖိုးဟာအမေရိကန်ဒေါ်လာ150ကျပ်ကိုကျော်လွန်လာတဲ့အတွက်ဒါကိုထိမ့်ဖို့ဘဟုဘဏ်ကကြိုးပမ်းတဲ့အနေနဲ့ပုဂ္ဂလိကဘဏ်တွေကိုဒေါ်လာဖြန့်ဝေပြီးတခြားလူရက်တွေနဲ့အဖက်ဆယ်ဖို့လည်းကြိုးပမ်းခဲ့ပါရယ်ဒါပေမဲ့ဘဟုဘဏ်အကြီးအကဲအဖြစ်15နှစ်တာတာဝန်ထမ်းဆောင်ခဲ့ပြီးသူဦးကျော်ကျော်မောင်ကိုယာရုဆက်ခံလိုက်ပြီးငွေလဲနှုတ်တွေကိုလည်းဆက်လက်ထိန်းချုပ်လာတဲ့အတွက်အစုရှယ်ယာအယောင်ဝယ်သမားတွေနောက်တွန့်သွားကြတယ်လို့ညှိတာထားပါခင်ဗျာ
။ဦးကျော်စံသာစူးစီးတင်ပြတဲ့ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းကိုနားဆင်ရပြီးအခုတခါကတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုလောလောဆယ်ပို့ချမှာဖြစ်ပါတယ
်။
Kirim ne timpya me idiom a thong ga ro
drive me up the wall
phit ba de sa lung paung ga d r I v e drive ga maung na m e me ga chino chima u b up ga a po so lo drive me up ga a po go maung ne tbo phit ba de t h e the w a l l wall ga ne ya so lo zgwai thung ye dai yai di be ga ro နေရာပေါ်ကိုမောင်းတက်တဲ့သဘောဖြစ်ပါတယ်။ဒီသုံးဆင်းသစ်လာတာကတော့လောင်ရင်ထဲမှာရောက်နေတဲ့ဒရိတ်ဆန်တကောင်ကိုအပြင်ကဆလို့ဖြစ်စေအနောက်ရှက်ဖြစ်အောင်လုပ်လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်ရင်ရဲ့နေရာပေါ်ကိုပြည့်တဲ့ရှောင်းတင်းရာကနေဆင်းသစ်လာတဲ့အသုံးပဲဖြစ်ပါတယ်။ဒါကြောင့် idiom အသုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနောက်ရှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I don't want to visit my cousin's place. He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာကလေး9ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
I don't want to visit my cousin's place. He has 5 kids and they drive me up the wall.
လူတူကိုစိတ်အနှောက်ရှက်ဖြစ်စေတဲ့ထွက်ပြေးခြင်းစိတ်ပေါအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Drive me up the wall.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
အမေရိကန်အီရီယန်သုံးအင်္ဂလိပ်သင်ခန်းစာတွေကို VOE ရဲ့မနက်ခင်းတိုင်းမှာဒေါ်လာလတန်ပို့ချပေးနေပါရယ်ခင်ဗျာအခုတော့အင်္ဂါညဓာတ်ရိုက်လီလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်ကိုသားညွန်ဦးကဆွေးနွေးတင်ဆက်ထားတာပါ
ငါနေညပိုင်းတဲ့လီလိုက်စီစဉ်ကနေပြီးချူစီပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမဲ့အကြောင်းအရာကတော့တည်င်းရယူခွင့်နဲ့တည်င်းလွတ်လပ်ခွင့်ကိစ္စပါလက်ရှိအစိုးရအောက်ကတည်င်းချင်းတွေပါရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကျေးရွာမှာရိုင်ဂျာမွတ်စလင်တွေအစုလိုက်ပြုံလိုက်တပ်ဖြတ်ခါမှုကိုတည်င်းယူခဲ့တဲ့ရိုက်တာတည်င်းတော်နှစ်ဦးတရားရင်ဆိုင်နေရာမှာအခုဒီပုံမှန်တိုင်းသို့ဒီအစီအစဉ်ရဆိုရင်တင်းလာနေမှာပြည့်ရှိမရှိတရားရုံးကနေပြီးတော့စီရင်ဆုံးဖြတ်ဖို့ပါဒါမဲ့အခုတရားသူကြီးရဲ့ဒီနေမကောင်းဖြစ်တာကြောင့်ဆိုပြီးတော့ရွှေ့ထားပါတယ်သုံးရင်းနေ့ထိပါအဲ့တော့ဒီမှုနဲ့ဆက်နွယ်ပြီးတော့လက်ရှိသတင်းမီဒီယာတွေကြုံနေရတဲ့အခက်ခဲအထူးဖြစ်တော့ဒီသတင်းလွတ်လပ်စွာရေးသားခွင့်သတင်းရယူခွင့်နဲ့ပတ်သက်ပြီးတော့ကြုံနေရတဲ့အခြေအနေတွေကိုကျွန်တော်ဆွေးနွေးသွားဖို့ရှိပါတယ်အဓိကပင်တိုင်းဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ကိုစန်းယူကျော်ပါကိုစန်းယူကျော်ကတော့မန္တလေးသတင်းစာပညာကျောင်းရဲ့တာဝန်ခံဖြစ်ပါတယ်နောက်တူကတော့ NHK သတင်းဌာနကကိုတီဟာသွေးဖြစ်ပါတယ်ခင်ဗျနှစ်ဦးစလုံးလေလိုင်းပေါ်ရောက်နေပါပြီကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးဖို့ပဲရန်ကုန်ခေတ်စ်မာတီမီဒီယာနယူးအေဂျင်စီရဲ့ဖောင်ဒါတူလည်းဖြစ်လက်ရှိမြန်မာသတင်းမီဒီယာကောင်စီမှာရွေးချယ်ခံထားတဲ့ကိုတာလွန်ဇောင်းထက်ကိုလည်းခေါ်ထားပါတယ်သူကတော့လေလိုင်းပေါ်မရောက်သေးပါဘူးအခုအရင်ဆုံးကျွန်တော်ကိုစန်းယူကျော်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုစန်းယူကျော်ကြားပါလားခင်ဗျာကိုစန်းယူကျော်ရေခုနကကျွန်တော်ပြောသွားလို့ပါအဓိကတော့ကိုဝါလုံးတို့ရိုက်တာသတင်းတောက်နှစ်ဦးကိစ္စနဲ့ဆက်ဆက်ပြီးတော့မြန်မာသတင်းစာဒီရဲ့လွတ်လပ်ခွင့်သတင်းရယူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့နိုင်ငံတကာကပါတော်လေးမိကုန်ထုတ်လာကြပါရယ်ခင်ဗျာအဲ့တော့ကိုစန်းယူကျော်တို့ကလက်တွေ့ကြုံနေရတဲ့အနေအထားဆိုတော့ကျွန်တော်အရင်ဆုံးဒီအမှုနဲ့ပတ်သက်ပြီးမပေးခင်ပေါ့နော်တည်င်းရယူခွင့်ပေါ့အရင်ဒီပွင့်လင်းလာတဲ့အချိန်နှောင်ပိုင်းဥသိဆင်ကာလမှာတုန်းကလက်တည်င်းရယူနိုင်တဲ့အချိန်နေနဲ့အခုမြို့သားတမှုစီဖွဲ့ချုပ်တက်လာပြီးတဲ့နောက်ပိုင်းတည်င်းရယူနိုင်တဲ့အချိန်နေပေါ့နော်အထူးဖြစ်အာနာဘီဒီဘက်ကပြောင်းလဲလာတာများရှိပါလားပိုပြီးခက်ခဲလားပိုပြီးလွယ်လာလားဘယ်လိုရှိပါလဲခင်ဗျာအ
ဲဒီစပ်ပြောရင်တော့ပြီးတော့ခက်ခဲလာတယ်လို့ပြောတယ်နော်မှတ်ပြီးခင်ဒီအစိုးရကပြောင်းတော့တာအစိုးရကိုလည်းသိနေတယ်အစိုးရကလည်းမပြောင်းဘူးဗျ။တရင်းရရှိခွင့်ကတော့ဒီလူစုစံတော်ကိုကျင်းတော့ခုကနည်းနည်းလေးညာကိုခက်လာတာရှိပါတယ်။ခုခက်လာဆိုတော့အကုန်လုံးအလုံးစုံခက်တာမဟုတ်ပါဘူ
း။အရင်အစိုးရလက်ထက်ထက်ပူခက်လာတဲ့သဘောဆိုတာကတချို့နေရာတွေကဘလို့အကြောင်းအကျောင်းလို့ယူဆပါလေ
။တွေးနေရလဲပါအရင်အစိုးရလက်ထက်တုန်းကကျွန်တော်တို့ဒီပြည်ရဲ့မီဒီယာဘက်ကပါတဲ့ခါကျအားကိုးကောင်းလို့ကျွန်တော်တို့အရင်အစိုးရအဲ့လိုတတိကြီးပဲပေါ့နော်။ဒီကြီးကြီးတော့ပြီးတော့ဒီမီဒီယာဆိုကလာပြည်လို့ခေါ်တာပြီးတော့တလက်နာတာပြင်အောင်ပေါင်းရက်တိုင်းအချင်းကြီးရခေါ်တာပဲတတိယနေ့နည်းနည်းလေးကျွန်တော်တို့ကကြာယူရတာအဆင်ပြေတယ်ဒီအချိန်ရတဲ့အချိန်မှာကျတော့ခေါ်တာဟိုဒီလိုတင်ရတဲ့အချိန်ဖြစ်တဲ့အတွက်ခေါ်တာကျွန်တော်တို့ဒီခေါ်တာမီဒီယာကျတော့ခေါ်တာ TV ကြံနေတဲ့ပုံစံဖြစ်နေတယ်ခေါ်တာ အဲ့တော့ခုနကပြောတဲ့ချိုးရတယ်မှာဆိုရမီဒီယာနဲ့ရင်းနှီးမှုနေတယ်မီဒီယာရဲ့သဘောတော်ကိုသဘောပေါက်မှုနေတယ်အဲ့ကြောင့်မကျွန်တော်တို့ခုနကပြောတဲ့ဟိုတင်းရိုက်ပြန်နည်းနည်းလေးပုတ်ခတ်တယ်
ဟုတ်ကဲ့ခင်ဗျာကိုစိုင်းကျော်လေးလိုက်မှာမှာခဏနေပြအောင်ခင်ဗျာကျွန်တော်ကိုတီဟတွေးမိချင်ပါတယ်ခင်ဗျာကိုတီဟတွေးလဲ NHK သတင်းဌာနအနေနဲ့သတင်းလိုက်နေတဲ့အခါကျတော့ကိုစိုင်းကျော်ပြောတော့တာလက်ခံပါလားအနေထားကသတင်းရယူဖို့ပိုတချို့နေရာမှာနည်းနည်းခက်လာတယ်လို့ပြောပါတယ်ကိုတီဟတွေးရဲ့အမြင်သိချင်ပါတယ
်အတိအကျပြောဖို့တော့ခက်ပါတယ်ဘာလို့လဲဆိုတော့အဓိကတော့ဗျာဟိုအရင်တော့လောကန့်တတ်ထားတဲ့အကန့်တတ်ပြီးပေါ့နော်ကျွန်တော်ဒီစင်ဆာတို့ဘာလို့လိုမျိုးမရှိဘူးကလောလတ်လတ်တော့ရှိသွားတယ်တော်တော်လည်းဘယ်လိုတတ်နာရှိတာလဲဆိုတော့ဟုတ်ပြောမယ်ဆိုလို့ရှိရင်ဗျာဒီလုတ်ပန့်ခွင့်နေပေးထားတာတော့ကျွန်တော်တို့အကုန်လုံးကိုပေးထားတယ်ရခိုင်ဟိုတော်လို့လည်းတော်လို့မရတာတခုကလွယ်ရင်ကျန်တာတော့ဟိုသတင်းတွေကလုတ်လက်ခွင့်လုတ်ခွင့်ရှိတယ်တော်တော်လည်းပဲကိုစိုင်းကျွန်တော်ပြောတယ်လို့ပေါ့ဌာနဆိုင်ရာတွေမှာသတင်းတွေပတ်သက်လို့ဟလာအစိုးရကိုယ်တိုင်ကလည်းသတင်းဌာနတွေနဲ့လက်ပေါ်နေပြီးနေတဲ့အခါမှာအားနည်းချက်တွေရှိတာကြောင့်ငါတော့မသိဘူး policy မရှိလို့လားဆိုလဲဟိုယူဆစရာအကြောင်းရှိတယ်ဗျာညဘာမြင်ရလဲဆိုတော့အစိုးရထိပ်တိုင်းခေါင်းဆောင်တွေကလည်းမီဒီယာတွေနဲ့ဆက်ဆံတဲ့အခါမှာဟိုရေတော့ဟိုလိုက်ရောညီတွေဟလာဟိုဒီရင်နီမီဟိုလုံးလုံးထွေးထွေးမရှိတော့တာကလည်းတခြားနောက်တစ်ကြောင်းကလည်းကျွန်တော်တို့ဌာနဆိုင်ရာတွေမှာလည်းပေါ်စီပြကြမရှိတာတော့ကြောင့်ဆိုတော့ဒီဌာနဆိုင်ရာတွေကလည်းသူတို့ပြဿနာမတက်အောင်အခြေအနေကြည့်ပြီးတော့အကန့်အသတ်တွေလုပ်လာတယ်ဆိုတော့ဟိုအနေအထားတွေကဘာဖြစ်လဲဆိုတော့ဟိုကျွန်တော်တို့သတင်းဌာနတွေမှာတချို့နေရာတွေခတ်ပြီးတော့ခတ်တာလုံးဝအရင်ခက်တဲ့တောင်ခက်တာမျိုးတွေတွေ့ရတယ်
။ကိုတာလွန်ဆောင်ထက်ရန်ကုန်ခေတ်သစ်မာတီမီဒီယာအေဂျင်စီထူထောင်တဲ့သူတွေဖြစ်ပါတယ်။လက်တလောကာလာမှာပဲဒီမြန်မာသတင်းမီဒီယာကောင်စီအတွက်ကောင်စီဝင်ဖြစ်ရွေးချယ်ခံထားတဲ့လူတွေဖြစ်ပါတယ်။သူလေလိုင်းပေါ်ကိုရောက်လာပါပြီ။အဲ့တော့ကိုတာလွန်ဆောင်ထက်ကျွန်တော်မေးချင်တာကခုနကကိုတီယာသွေးနဲ့ကိုဆန်းယူကျော်ကတော့ကျွန်တော်မေးထားတာအရင်ဆိုးရဦးသိန်းစိန်ဆိုးရထက်စားလို့ရှိရင်တချို့နေရာတွေမှာသတင်းလွတ်လပ်သတင်းရယူဖို့အတွက်ပိုခက်ခဲလာတဲ့အခြေအနေတွေဖြစ်ရလို့ပြောပါတယ်ခင်ဗျာ။အဲ့တော့ကိုတာလွန်မေးချင်တာကလက်ရှိအစိုးရရဲ့သတင်းမီဒီယာတွေအပေါ်မှာထားတဲ့သဘောထားပေါ့နော်သတင်းမီဒီယာကောင်စီနဲ့ပဲဆက်ဆက်လို့ပဲဖြစ်ဖြစ်ပေါ့ဘလို့ရှိလဲခင်ဗျအ
စိုးရကသတင်းမီဒီယာတွေအပေါ်မှာထားတဲ့သဘောထားကတော့မတို့ကလူတွေများကိုခံထားတဲ့အစိုးရပေါ့နော်မတို့မှာဟိုပြောတယ်လူကြီးရဲ့ဟိုပေါ့ရွေးချယ်ထားတဲ့တည်ရထားတဲ့လူကြီးရဲ့မဲရှိတယ်ပေါ့အဲ့တော့ဟိုမီဒီယာတွေပြောတာမပြောတာကိုတိတ်ပြီးတော့ view site တဲ့ပုံစံမျိုးတော့အဲ့လိုရှိဘောနော်မီဒီယာတွေကို view site ဖြစ်တဲ့ပုံစံကငါတို့ကဘာလို့လုပ်တင်တယ်ဘောနော်ဥသိမ်းစိန်လက်ထက်တုန်းကကြတော့ဥသိမ်းစိန်ဆိုတာကဒီ2020ရွေးကောက်ပွဲကအင်မတန်မှဟိုဟာပေါ့လေဟိုဘယ်လိုပြောမလဲအရင်းသွားဝယ်ရာကြီးရှိတယ်ဗောသူ့မှာသူ့ရဲ့လိုအပ်ချက်ကဘာလဲဆိုတော့ဟိုတရားဝင်မှုဘောနော်သူ့ရဲ့သူ့ကိုဒီတရားဝင်အောင်လုပ်တဲ့အခါကျတော့ဟိုဒီ3မီဒီယာတွေကအင်မတန်မှလိုင်းလျောတယ်အဒီမိုကရေစီကြီးတွေကြောင်းလေးနေနေလာတော့ဒီလုပ်တယ်ဗောအခုဆိုရကြတော့ဖြစ်သွားလဲဆိုတော့သူ့ကိုသူလူလူကတင်ရောက်တယ်ဆိုရဲအစိုးရဆိုရဲဟာတလုံးနဲ့ကင်ပြီးတော့သူလုတ်ချင်တာတွေလုတ်နေတဲ့ပုံစံမျိုးဖြစ်တာဗောနော်နောက်တစ်ခုကကြတော့အရင်တိုက်ခံဘဝတော့ကကျွန်တော်တို့နဲ့ဒီပုံပြမီဒီယာတွေနဲ့အင်မတန်မှရင်းနှီးရဆက်ဆံရေးရှိတယ်ဟာဘာလဲလုံးလုံးကြောင်းကြတယ်အတင်းကရှင်းလင်းပွဲတွေပုံမှန်ရှိတယ်အာနာရှိလာတဲ့အချိန်ကျတော့အဲ့ဒါဒီပုံတော့ကဟိုလောကကြောင်းမြန်လာလို့လိုက်တယ်လို့ပဲဟိုသဘောထားကြည့်ရတာတော့ပုံပြမီဒီယာတွေမလိုတော့ဘူးလို့ရှင်းပြပုံရတယ်စိတ်လည်းအလေးထားပုံမရဘူးနောက်တစ်ခုကကျတော့ကျွန်တော်တို့ဒီမှာဟိုပြိုလဲနေတာပေါ့နော်မီဒီယာတွေတစ်ခုပြီးတစ်ခုပြိုလဲနေတာတွေအခစ်ကြောင့်ပဲဖြစ်ဖြစ်စီးပွားရေးချီးမြှောက်မှုဖြစ်ဖြစ်ကြောင်းမြန်များလို့ပဲဖြစ်ဖြစ်ဒါကိုလည်းသူတို့သိပြီးတော့အလေးထားပုံမရဘူ
းကျွန်တော်တို့ရှင်တွေလှည့်ပြီးလဲကျင်ပါလေမန္တလေးရပါပဲတဲ့ကုတမ်းမောင်တိုးတုတ်စွတိမြင်မြန်လို့ရပါတယ်ခင်ဗျာ
ဒီလိုရှင်နိုင်ငံဆိုတာကဒီသတင်းမီဒီယာအဓိကပါသတင်းမီဒီယာအဓိကဆိုတော့ဒီ NLD ကသတင်းမီဒီယာအဓိကဆိုတော့သူလဲလန့်တယ်လေသတင်းမီဒီယာအမှန်တရားအကုန်ပေါ်ထုတ်ပါလေဟိုဒီသတင်းတွေတုန်းကကြာဟိုဗီဒီယိုလွတ်လပ်ခွင့်ပေးထားတယ်သူလည်းဟိုကမီဒီယာတွေအကုန်တွေ့တယ်ဌာနဆိုင်တွေလည်းလွန်လွတ်ကူဝင်လို့ရတယ်ဒီမှာဒီနိုင်ငံရဲ့ဆိုတော့သူအတီတော့ကနေဒီအဖွဲ့တာအဲ့ဒါကြောင့်နည်းနည်းလေးဘယ်လိုပြောမလဲသတင်းတွေကထိန်းချမ်းသာလို့ဖြစ်သွားတယ်ဟုတ်ကဲ့ကိုဒီတော့ပ
ါဟုတ်ကဲ့ကိုနောက်တူဆွေးနွေးပြပါခင်ဗျကိုတီးလိုက်မှုဆွေးနွေးမြင်မြန်လို့ရပါတယ်ခင်ဗ
ျကျွန်တော်အနေနဲ့ကတော့ဒီသတင်းသမားတွေကိုဖန်ဆီးတာကတော့ဒါထောင်ချောက်စီမင်းတို့ဖန်ဆီးတယ်လို့ကျွန်တော်သုံးသပ်လို့ရပါတယ်ဘာဖြစ်လဲဆိုတော့ကျွန်တော်အမြဲတမ်းပဲနော်မတရားလုပ်ဆောင်တာကျွန်တော်တွေ့မြင်ရတယ်သတင်းသမားတွေဟာသူ့သတင်းအမှန်ကိုသူလိုက်နေတဲ့လူတွေဖြစ်တယ်ဒါကြောင့်မို့ကျွန်တော်ပြည်သူတွေသိအောင်သူတင်တယ်သတင်းပို့တယ်နိုင်ငံကသိအောင်သင်တယ်ပို့တယ်အဲအဲကြောင့်မို့လက်ရှိအစိုးရစစ်တပ်ကနော်နိုင်ငံကသိတော့မှဆိုလို့ပြိတ်တယ်ဆိုတယ်နော်အစိုးရစစ်တပ်ပြီးတယ်ယူသွင်းနေတဲ့စစ်တပ်ဖြစ်တဲ့အတွက်နော်နိုင်ငံကအရင်နဲ့နော်ခြေကံတိုက်ဖို့တော့လိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကိုသိလိုက်မှုကျေးဇူးပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲဆိုပြီးတော့တော်တော်ရှင်ချိုးကလည်းပေးစာတွေ ပို့ထားပါတယ်ကျွန်တော်ကိုပြိုးဝင်းထက်အောင်ဆိုတဲ့သူရဲ့စာအရင်ဖတ်ပြခြင်းပါတယ်သူကရေးထားတော့ဒီ writer သတင်းတောက်နှစ်ယောက်ရဲ့တရားစီရင်ရေးကတော့တကယ့်ကိုစိတ်ပျက်စရာပါပဲတဲ့သူတို့နှစ်ယောက်ကိုမလို့ရဖက်နေအချိန်ကြီးအရန်ဆွဲနေပါတယ်တဲ့အခုလဲတရားသူကြီးကနေပကောင်းလို့ဆိုပြီးတော့နောက်လ3ရက်ချိန်နေတဲ့ဒီနေရာမှာသူမသိလို့မေးချင်တာတခုရှိပါတယ်တဲ့တခြားသောဖွံ့ဖြိုးတိုးတက်ပြီးတော့တရားစီရင်ရေးအပိုင်းမှာဗဲမလိုက်တဲ့နိုင်ငံဒီမှာရောအခုလိုမျိုးရေးကြည့်တဲ့မှုကိုအပြီးအမိန်ချမှတ်ရမယ်နေ့လိုမျိုးမှာတရားသူကြီးကဘာဖြစ်လို့ညာဖြစ်လို့ဆိုပြီးတော့ချိန်ဆွဲချင်တိုင်းဆွဲလို့ရပါလားတဲ့ပင်နယ်ဆွေးနွေးပေးမဲ့ဆရာကြီးတွေအနေနဲ့ပြန်လဲဖြေကြားပေးစီလိုပါတယ်တဲ့ဒီအမှုပေါ်မှာသူ့ရဲ့အမြင်ကတော့ writer သတင်းတောက်နှစ်ယောက်ကိုအရေးယူခဲ့ရင်တော့မြမသတင်းလောကရဲ့သတင်းတောက်တွေဖို့တော့ရင်လေးစရာပါတဲ့နလန်ထူနိုင်ဖို့လွယ်မှာမဟုတ်ပါဘူးတဲ့အဲ့တော့ကျွန်တော်ဒီနေရာမှာသူမေးတဲ့မေးခွန်းကတရားရေးကိစ္စဖြစ်နေတော့ကျွန်တော်တွေ့ခွက်ပြီးတော့ကျွန်တော်မေးချင်ပါတယ်ကျွန်တော်ဒီအမှုနဲ့ပတ်သက်ပြီးတော့လဲကိုတာလွန်ဇောင်းတက်ကတောက်လျှောက်လိုက်နေရဆိုတော့ဒီအမှုခြေနေပေါ့ဒီကို writer သတင်းတောက်နှစ်ယောက်ကဖမ်းဆီးသွားတဲ့ဖမ်းဆီးခါတဲ့အခြေအနေကအတော်များများယူဆတာတော့ဒါတော့ဒီထောင်ချောက်ထောင်ချောက်ဆင်ပြီးတော့ဖမ်းဆီးခံရတယ်လို့မြင်ကြပါတယ်သတင်းသမားတွေရဲ့အမြင်ပေါ့နော်အဲ့တော့အခုတရားစီရင်တရားစစ်ဆေးနေတဲ့အခြေအနေကကောမျက်မျက်တတရှိရလားခင်ဗျာဘယ်လိုရှိပါလဲ
ကျွန်တော်တို့မြင်ရတော့ပေါ့နော်ဟာဒီအမျိုးမျိုးရဲ့နိုင်ကိုအဲသူကဒါရင်းချုပ်တင်ကိုကနေထောင်ချောက်ဆင်ထိုင်နေစေဖြတ်ဆိုရဲဒါကိုတရားလိုဘက်ကနေပြီးတော့ဒါတက်တရားနေပြီးတော့ဖြောက်ဖို့တရားရုံးကိုကျင်းနေဒါနဲ့တရားရုံးကပြေချတယ်ပေါ့ဒါပေမဲ့လည်းဟိုဒီအမျိုးမျိုးရဲ့နိုင်ရဲ့ထွက်ချက်ကိုလက်ခံနေဒါနဲ့ဆော့ချက်တင်လိုက်တယ်ကျွန်တော်ကဒီရလက်ကိုပဲနောက်ဆုံးတော့ကြည့်ရမယ်လို့ထင်ပါတယ်သူတို့ဘယ်လိုပဲဆုံးချက်ဘလောက်ပဲစစ်စင်းမှုကညတာတယ်ပြောဒီရလက်ကမမြတာဘူးဆိုလို့ရှိရင်ဒီ process တစ်ခုလုံးကမမြတာဘူးဆိုရင်အဖြေကထပ်မှာပဲအဲ့တော့စစ်ဆေးတာကိုတော့ကျွန်တော်တို့ကတိတ်ပြီးတော့ဟို highlight လုပ်လို့မရဘူးထင်ပါတယ်အဲ့တော့ဒါထောက်ချောက်ဆင်ဖိုင်းခါရတာတူအလုပ်ကိုသူလုပ်ရင်းနဲ့အဖိုင်းခါရတယ်ဆိုတာလေပေါ်လင်းနေဒါမဟုတ်တာလုပ်ထားတဲ့
ဒါပေမဲ့ဒေါ်ဆန်းစုကြည်ကတော့ဒီသူတို့နှစ်ယောက်ဖမ်းဆီးခါရတဲ့ကိစ္စကဥပဒေညှိစုံလို့ဆိုတဲ့သဘောမျိုးပြောသွားတာရှိပါတယ်ခင်ဗျာအဲ့တော့တကယ်တမ်းအဖြေကโอเค
ครับดอนซันติจีบักก็เราก็เจอเสียชื่อดอนซันติจีอ่ะเบลောက်ที่ตูดีเฉยนี้กูติดเลยนะพี่แล้วตูโกไรงอบลောက်ดีเคสอ่ะโทเทลโหลีลาเลยสรแล้วไม่ติดอะไรแล้วทุกครั้งก็จะรอโหตูอ่ะดีนี้ทีเรามาตะแกโหตูก็ตกแต่เลยวายท่าได้ดูดิอกลงอ่ะยันเนี่ยดีอิญซูอ่ะเนี่ยยันเนี่ยอิญซูอ่ะเนี่ยดีหนูเนี่ยนี่วายนี่กินอะไรแล้วปู่อยู่ผัดพี่แล้วตูอ่ะကိုတရားမြတ်တာရတရားမမြတ်တာဘူးဒီလိုဆုံးဖြတ်လို့မရပါဘူး
ကိုတီဟာဒီအမှုနဲ့ပတ်သက်ပြီးတော့သတင်းတောက်တူးအနေနဲ့ကိုတီဟာရဲ့အမြင်လည်းသိချင်ပါတယ်ခင်ဗ
ျတတနာကဘာလဲဆိုတော့ကျွန်တော်ဒီအချိန်တည်းကဒီအုပ်ချုပ်ရေးဉာဏ်ရကပတ်မင်းနဲ့ပေါ့နော်ရှိခဲ့ပြီးသားဉာဏ်ရပုံမှာအသွားအစ်ကလာထိုင်ရတာပေါ့ဆိုတော့အသွားအစ်နေနဲ့လေအထူးသဖြင့်ဗျာဒီပြည်ရေးဝန်ကြီးဌာနကိုကင်တွယ်တဲ့ခါမှာရှာမသိအာမသိပေါ့ဗျာပတ်တိုင်းနိုင်မကင်တွယ်နိုင်ဘူးဘာဖြစ်လို့လဲဆိုတော့ဒါတို့ပေါ့ကျွန်တော်တို့ဒီ technically ကျွန်တော်တို့ဟို manage လုပ်ရတဲ့အပိုင်းနေရှိရဗျာကျွန်တော်တို့တစ်ခုလိုပဲလက်နက်ကင်တပ်ဖွဲ့ဖြစ်တဲ့အတွက်ကြောင့်မလို့ဒါလက်နက်ကင်တပ်ဖွဲ့တွေပါပြီးတော့ဖွဲ့စည်းထားတဲ့ရန်ရာတစ်ခုဖြစ်တဲ့အတွက်ကြောင့်မလို့တို့ကအောက်ကနေပြင်ပြနေတဲ့ဟာကိုပုံမှန်ပဲတုံးသက်ပြီးတော့တုံ့ပြန်တဲ့သဘောမျိုးပေါ့နော်ပါမိုင်းနိုင်ကြီးရဲ့ဝန်ကြီးဌာနကိုတိုင်းတွယ်စီမံနေတာမဟုတ်တဲ့အတွက်ကြောင့်အဖက်မှလည်းဒီပြဿနာရှိတယ်အဲ့တော့တက်လာတဲ့ဆိုပို့ရီကြည့်ပြီးတော့ဖုံးဖြတ်တဲ့ပြဿနာပေါ့ဗျာဆိုတော့အဲ့ဒီပြဿနာတော့မူလပြဿနာပဲအဲ့ဒီဆက်မှာတို့ဆိုရအစ်စ်ကောတရားသူကြီးရောလုတ်တင်တာတော့အနေနဲ့အခုဒါချန်နာတွေကတော့အားလုံးသိပြီးသားဆိုကျွန်တော်မပြောတော့ပါဘူးအစိုးရအနေနဲ့ကလည်းဒီကိစ္စကိုတကယ်ကိုထဲထဲဝင်ဝင်နည်းနည်းဆိုင်ဆိုင်လေ့လာတဲ့တစ်ပတ်ကနေပြီးတော့ဟုတ်လားတရားရပြင်ပြနေရတဲ့ဘိုင်းတော်တော်လည်းပဲပြင်ပမှာပြောဆိုနေရရှိတယ်သုံးတတ်နေရရှိတယ်တရားလုံးရဲ့တရားလုံးဘက်ကပြင်လာတဲ့ဟုတ်လားမျက်မျက်သက်သေပြဲမှုပုံလိုက်ကဒါဟာထောင်ချောက်ဆင်ပါလို့ပြောထားတဲ့ကိစ္စကကျွန်တော်တို့ဒီတရားရေးကျွန်တော်တို့တမိုင်းမှာမြန်မာတရားရေးတမိုင်းမှာမရှိခဲ့ဘူးဒီလိုတရားလုံးဘက်ကသက်သေကိုလိုက်ကထောက်ချက်ပေးတဲ့သဘောမျိုးတရားခွင်ပါတရားဝင်ပြောတာသူရဲ့ဒုက္ခကိုသူရဲ့ဘဝကိုရင်းမိပြောတဲ့ကိစ္စမျိုးအဲ့ဒါဆိုလို့ရှိလို့ရှင်အထူးအအနေနဲ့ကပြန်ပြီးပြန်လာတမိတဖုံပေါ်တော့ပြန်လာတုံးတက်တယ်ဒါကအထူးအပိုင်းတခါတရားသူကြီးကိုလိုက်ကြလဲကျွန်တော်တို့အခုဆိုလို့ရှင်တရားခွင်မှာကျွန်တော်နောက်ဆုံးရှောက်လဲတဲ့နေရာတွားခဲ့တဲ့အခါမှာဟိုကိုပါလုံးတို့ရဲ့ဒီရယူထားဆိုလျှော့ဝှက်ချက်တွေအကြောင်းပြောတဲ့အခါမှာအဲ့ဒီလျှော့ဝှက်ချက်ဆိုတဲ့ဟာတွေကတော်တော်များများဒီနောက်ဒီလက်ထဲမှာရှိရဖုန်းနံပါတ်လိုဟာမျိုးတော်တော်ကြီးကြီးစင်လိုဟာမျိုးတံတိုးတွေကကျွန်တော်တို့ကတော်တော်များများရှိမှရှိရရှိတယ်ဆိုတာကလေအဲ့ဒီစာရွက်ကဘာမှအတုံးပွင့်တော့ဘူးဟလားဘာလို့ဝတ်ချက်မဟုတ်တော့လဲအဲ့ဒီစာရွက်ကအပြုတ်ဝတ်လို့ရေးထားသူရဟလားပြဿနာရှိလို့ဖြစ်နေတယ်တို့စီမှာ
အခုလိုမျိုးဒီဖြစ်သွားတဲ့ကိစ္စကြောင့်မလို့ပေါ့ထောင်ချောက်စင်ဖန်းတဲ့လူယူဆကြတယ်ခုနလျှို့ဝတ်ဆိုတဲ့စာတန်းကိစ္စမျိုးဖြစ်သွားကြောင့်မလို့တည်င်းသမားတွေတည်င်းလိုက်တဲ့ခါမှာကောတစုံတရာဒီအမှုအခြေအနေကြောင့်တွန့်ဆုတ်သွားတာမျိုးတွေရောတွေ့ရလား
ပြေကြတော့ပေါ့ပြေကြတော့ပေါ့အခုသူတို့တင်ကြတဲ့အချိန်မှာဟလားပုံရံမင်းကြီးရဲ့ခီးစဉ်ဟလားအသေးစိတ်ပါတယ်ဆိုတော့ဒီလိုဟာမျိုးတွေကကျွန်တော်တို့လူတိုင်းရနိုင်တဲ့ကိစ္စမျိုးတွေ
အဓိကကကျွန်တော်ပြောအုပ်ချုပ်ရေးဘက်ကရောဟုတ်လားတရားစီရင်ဘက်ကရောဒီလိုဆက်ရဆက်တဲ့တကယ်လျှို့ဝက်လားဘယ်လိုလျှို့ဝက်လဲဘယ်လိုလူမျိုးတွေမှာရတတ်တယ်ဘယ်လိုဘာကြောင့်သူ့လက်ထက်ရောက်သွားတယ်ဆိုတော့လင်းလာတယ်လေအဲကျွန်တော်တို့အချို့ဟာကကျွန်တော်တို့အဆင့်တန်းအနေနဲ့လျှို့ဝက်ဆိုတာပေါ်ပြတာအဲ့ဒါယာယီလျှို့ဝက်ဗျာလုံတုံးကလျှို့ဝက်ဗျာအဲ့ဒီထောက်ပြလိုက်တဲ့ချင်းအစားပြီးလျှို့ဝက်မဟုတ်တော့ဘူးဆိုတော့ဒါမျိုးတွေရှိတယ်နောက်ကအခုနောက်ပိုင်းလူမျိုးไซเบอร์รูบารูล่ะเมสเซนเจอร์ก็ปล่อยแล้วก็จะอลวยตรงนี้อสูรบักหลูเนี่ยแหละทีนี้รู้ตะเถียงแช่แล้วเนี่ยโพไม่ตัดတော့อูอารมณ์ไบเบอร์เนี่ยแช่ไล่ได้หาမျိုးเออโหตะโลก็คือตัวเราญี่ปุ่นจีนเนี่ยตะคู่ไล่ได้ตัวเราก็ฮันเอาไปดิคีเซนเนี่ยปะทะดิไอ้มาเนี่ยเลี้ยววัดลูยีดาตัวเราไอ้เลี้ยววัดสูยีดาเนี่ยสาธุจูตัวเราก็ไก่อ่ะแกตะโบตะคู่อ่ะตัวเราเนี่ยดิสาธุเนี่ยพั้นลงได้ก็ตะโบตะคู่อ่ะตัวเราก็โคโยท้องอองรูบารูฮะล่ะเออะอภเฝ่อ่ะป้องน่ะปะดิဒီလိုပေါင်းတာမတည်းဆိုကျွန်တော်တို့တရေသမားရဲ့အားလုံးဟာဟာလူပြစ်လုံးကြီးလာကြလို့မျိုးနေပြည်တော်မှာလုပ်တဲ့ပွဲမျိုးလာတဲ့ခါကျတော့အဖွဲ့စည်းတိုင်းတိုက်ပွဲဖြစ်နေ KIA လိုအဖွဲ့တွေရောဘာလို့ကျွန်တော်တို့ကတရေလူချင်းတဲ့ခါကျတော့ဖုန်းနံပါတ်တောင်းထားရတယ်။ဒီဖုန်းနံပါတ်ကအစားတက်တာဖြစ်နေတဲ့သဘောဖြစ်နေတဲ့တောင်းလဲချက်တဲ့အရာဆိုလို့ရှိရင
်
ဆိုတော့ကျွန်တော်တို့ရဲ့ဒီတရေနောက်တွေရဲ့ဘဝရှေ့လျှောက်ကျွန်တော်တို့ကဒုက္ခတွေပဲဟိုထမေဘူးစီးပေါ်ဗျာလောင်ပဲဟာပတ်ဝန်းကျင်မှာပတ်ပတ်လေဝိုင်းနေတယ်လို့ပဲအဲ့တော့တက်တာမဟုတ်ရင်တက်တာမဟုတ်ဘူးတက်တာဟုတ်တယ်လို့ဆိုလို့ရှိရင်အာနာဘက်ယူသားရင်အခြေအနေကျွန်တော်တို့တက်တာဖြစ်နိုင်တဲ့နေသားဗျာ
တော်တော်ရှိတူဦးရဲ့ဘေးစာလေးဖတ်ချက်ပါလေလက်ရှိသတင်းကိုတန့်စော်ဦးပါသူရေးထားတာလက်ရှိသတင်းလွှတ်လပ်ခွင့်ရေးသားခွင့်သတင်းရိုက်ခွင့်လှုပ်ဆောင်တဲ့မီဒီယာတိုင်းနောက်ဆုံးတွေ့ကြုံရတာကတော့တရားရုံးနဲ့တရားစီရင်ခြင်းခါတာပါလေဥပမာသူကရိုက်တာသတင်းတောက်နှုတ်ဦးကိုထောက်ပြပါတယ်လွတ်လပ်စွာရေးသားသူတိုင်းနဲ့လွတ်လပ်စွာသတင်းရိုက်ယူတိုင်းဟာတရားရုံးနဲ့စီရင်တရားစီရင်ခြင်းစတာကိုရှောင်ပေမဲ့အေကန်တွေ့ကြုံနိုင်တဲ့အခက်အခဲတစ်ခုဖြစ်တဲ့အတွက်တရားရေးကဏ္ဍတက်မှတ်လို့ရှိရင်စစ်ဆေးရလက်ထက်တုန်းကအမင်းချကန်ဒီတရားသူကြီးကချမှတ်အမယ်ပြစ်တဲ့အမိတ်ကိုစောင့်ရတာမျိုးမရှိလို့လို့ရှိရင်လွတ်လပ်စွာရေးသားခွင့်နဲ့သတင်းရယူခွင့်ကိုအထောက်အကူပြုနိုင်ပါသလားတဲ့သူမိတာကောနည်းနည်းလေးတော့ရှုပ်ထွေးပါလေကျွန်တော်ဒါနဲ့ပတ်သက်လို့ပဲကိုစိုင်းယူကျော်ကိုမေးချင်ပါတယ်ခင်ဗျာကိုစိုင်းယူကျော်အခုလိုမျိုးပေါ့သတင်းမီဒီယာတွေလွတ်လပ်စွာရေးသားခွင့်နောက်သတင်းရယူခွင့်ကိုအာမခံတဲ့ဥပဒေတွေဘဘာကြီးမှာခိုင်ခိုင်မာမာရှိပြီလားဒါမှမဟုတ်အတားအဆီးဖြစ်စေတဲ့ခြားဥပဒေမျိုးတွေရောရှိပါလား
ဒီကတော့ခံရမှာမရှိဘူးပြောလို့ရပါတယ်ကျွန်တော်တို့တရင်းမီဒီယာဥပဒေကလည်းကျွန်တော်တို့တရင်းမီဒီယာသမားတွေကိုကာကွယ်ပေးရမျိုးမရှိဘူးနောက်တစ်ခုကကျွန်တော်တို့တရင်းရယူပိုင်ခွင့်တွေ public information ဆိုတဲ့ခေါင်းစဉ်ကလည်းဒီတော့ကိုလည်းဟိုရေးဆွဲနေတာသူချင်းဒီကျွန်တော်အတူတူရတယ်ဒါမှမရှိသေးဘူးအတားအဆီးဖြစ်နေတဲ့ဥပဒေတွေကတော့ကျွန်တော်တို့ကစာမန်ကြီးပြိုင်နိုင်တဲ့ဥပဒေအချင်းတရင်းတော့ပြိုင်နိုင်တဲ့ဥပဒေကပုံများတယ်ဒါကမျိုးပြောချင်ဥပုံမှာပေါအောင်ကွာသုံးလေးလောက်ရှိတယ်သမားတွေအတွက
်အဲ့တော့အဲ့ဒီလိုမျိုးမရှိဘူးတရင်းသမားတွေအတွက်ဒုက္ခဖြစ်နေတဲ့ဥပဒေတွေရှိနေတယ်ဆိုရဲတော့ကိစ္စကူကောရှင်းပြောရင်တော့ဒီလွှတ်တော်လဲမှာက NLD အများစုက NLD အများစုကတချင်တော့သတင်းမီဒီယာသမားတွေနဲ့ညီဆက်ခဲ့တဲ့လူတွေပဲသူတို့ကသတိမပြုမိကြဘူးလားသူတို့ကပြင်ဖို့မကြိုးစားကြဘူးလား
ကျွန်တော်တို့ဒီသတင်းမီဒီယာသမားတွေအတွက်တောင်းမပြောနဲ့သူတို့ကိုယ်တိုင်ထောင်ထဲမှာနှိပေါင်းများစွာဒီဆုတ်ဆုတ်ပြတ်ပြနေလာကြတဲ့ထောင်ရဲ့အညီကြီးတောင်မှာသူတို့ဒီလိုတော်တယ်မှာထောင်ကိုပြည့်တဲ့ပုံပေါင်းအောင်ဒီထောင်ကြတဲ့လူကဒီကပြည့်ပြီးအင်းင်းအောင်နေတာမျိုးတွေမျိုးစုံတစ်ခုမေးကြည့်လာတော့မှကျွန်တော်ဒီဝန်ထုတ်ချင်ပါတယ်အဲ့လိုတော့မရှိပါဘူးအဲ့တော့ကျွန်တော်မလို့ချာရီအများကြီးရှိတယ်ရရှိတယ်ကျွန်တော်ကျိုးတက်တယ်ဒီလိုကောင်းကောင်းလုပ်နိုင်တာကျွန်တော်တို့မတွေ့ရဘူ
းဟုတ်ကဲ့
ကျွန်တော်တို့ဆိုရင်ပူဝေးရပါတော့နော
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ကျွန်တော်ဆွနေစီရတော့အများကြီးပါကျွန်တော်အခုဆွနေပုဂံကတော့အချိန်လဲဆစ်သွားလို့ပါအဓိကပါဝင်ဆွနေပြီတဲ့ကိုတီဟာကိုဆိုင်ယူကျော်ကိုတာလွန်ဆောင်ထက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျနောက်ပိုင်းမှာလည်းကျွန်တော်ဆွနေပါအောင်မယ်ဒီကြောင်းနဲ့ပတ်သက်လို့ပဲကျွန်တော် Diet Lee Life စီစဉ်လို့တော့ဒီမှာပဲကျန်လာကြွက်ပြီးပါခင
်ဗျဦးတန်းညူဆွနေတင်ဆက်တဲ့အင်္ကာည Diet Lee Life အစီအစဉ်ကိုနားဆင်ကြရတာပါပြည်ဝအမေရိကန်တန်ကဗိုလ်တုနစ်မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါလေ
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တော်ရရှင်များခင်ဗျာဩဂုတ်လ၄ရက်နေ့ကဖောက်ခွဲရေးကိရိယာတွေတင်ဆောင်ထားတဲ့ drone လေယာဉ်နှစ်စီးဟာဗင်နီဇွဲလားနိုင်ငံရဲ့မြို့တော် Caracas အတွင်းသမ္မတ Nicolas Maduro မင်ကွန်းပြောကြားနေတဲ့နေရာအနီးပြန်တန်းလာကဖောက်ခွဲတိုက်ခိုက်မှုပြုလုပ်ခဲ့ပါတယ်ဒီအဖြစ်အပျက်တွင်လူခဏဦးဒဏ်ရာရရှိခဲ့ပါတယ်ဒီအဖြစ်အပျက်ကိုအကြောင်းပြုပြီးအစိုးရရဲ့လျှို့ဝှက်ရဲတပ်ဖွဲ့ကိုအတုံးချကာဗင်နီဇွဲလားအတိုက်ခံတွေကိုနှိမ်နင်းနိုင်ဖို့မာဒူရိုအနေနဲ့အကြောင်းစာဖို့ကြိုးပမ်းနေပါတယ်ဩဂုတ်လ၄ရက်နေ့မှာဖြစ်ပွားခဲ့တဲ့နိုင်ငံရေးအကြမ်းဖက်မှုကိုအမေရိကန်ပြည်ထောင်စုကပြစ်တင်ရှုံ့ချလိုက်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဟီတာနယူးယောက်ကပြောကြားလိုက်သလိုတမရမာဂျူရိုအစိုးရအနေနဲ့တရားဥပဒေစိုးမိုးမှုကိုလေးစားလိုက်နာဖို့အရာရာကိုထိန်းသိမ်းတိမ်းသိမ်းလှုပ်ဆောင်ဖို့အပြစ်ကျူးလွန်နိုင်ဖွယ်ရှိတယ်ဆိုပြီးတော့တန်တရားနဲ့စွပ်စွဲထားတဲ့အပြစ်မဲ့သူတွေပေါ်အကာအကွယ်ပေးဖို့ကိုပါတောင်းဆိုလိုက်ပါတယ်ဒီဖောက်ခွဲမှုဖြစ်ရက်ကိုလက်တုံပြန်တဲ့အနေနဲ့လူတချို့ကိုစီကန်းပေါင်ကျော်လွန်ပြီးတော့လက်လွတ်စပယ်ထင်းသလိုဖမ်းဆီးမှုတွေပြုလုပ်နေပါတယ်ဗင်နီဇွဲလားနိုင်ငံရဲ့အခြေခံဥပဒေအရ လူငင်းခွင့်ပေးရမယ်ဆိုတဲ့ဥပဒေပေါင်းကိုကျော်လွန်ပြီးတော့လှုပ်ဆောင်မှုတွေလည်းရှိနေပါတယ်။အတင်းအဓမ္မညှဉ်းပန်းနှိပ်စက်ပြီးတော့ဝန်ခံခိုင်းတဲ့လုပ်ရမျိုးကိုအမေရိကန်ပြည်ထောင်စုကရှုံချပါတယ်။ဩဂုတ်လ၄ရက်နေ့ကဖြစ်ပွားခဲ့တဲ့အဖြစ်အပျက်နဲ့ပတ်သက်ပြီးလွတ်လပ်တဲ့ကျွမ်းကျင်သူပညာရှင်တွေပါဝင်တဲ့ကော်မရှင်တရက်နဲ့စုံစမ်းစစ်ဆေးဖို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့အတူကျွန်ုပ်တို့ကတောင်းဆိုပါတယ်လို့မစ်နယူးယက်ကပြောပါတယ်။မာဒူရိုဆိုရအနေနဲ့ဗင်နီဇွဲလားနိုင်ငံအတွင်းဖမ်းဆီးအရေးယူခံထားရသူအားလုံးရဲ့လူ့အခွင့်အရေးကိုလေးစားဖို့နဲ့နိုင်ငံရေးအကျဉ်းသားတွေအပြင်အာဏာရှင်ဆန်ဆန်ထင်းတယ်လို့ဖမ်းဆီးထားသူတွေကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုပါတယ်။တမ်းပြည်အတွင်းနေရအနှံ့ပြားမှာမတည်ငြိမ်မှုတွေဖြစ်ပေါ်အောင်ပြည်သူတွေကိုဆင်းရဲဒုက္ခအကြက်တဲတွေဖြစ်ပေါ်အောင်ပြုလုပ်မှုတွေအတွက်ဗင်နီဇွဲလားအစိုးရမှတာဝန်ရှိပါတယ်။မာဂျူရိုအစိုးရဟာတန်းနဲ့ကြီးတဲ့ဗင်နီဇွဲလားပြည်သူတွေရဲ့နိုင်ငံသားအခြေခံအခွင့်အရေးတွေရတဲ့ရတဲ့အစားအသောက်ကန့်တတ်မှုပြုလုပ်တာတွေကျန်းမာရေးစောင့်ရှောက်မှုနဲ့အခြေခံလုံခြုံမှုပေးဖို့အစရှိတာတွေကိုစနစ်တကျဖျက်ဆီးပစ်ခဲ့တယ်လို့မစ်နူရက်ကပြောပါတယ်။မာဂျူရိုအစိုးရအနေနဲ့လူသားချင်းစာနာမှုအခက်အခဲပြဿနာကိုဖြေရှင်းနိုင်ရေးအတွက်နိုင်ငံတကာရဲ့အကူအညီကိုရယူပြီးဒီမိုကရေစီလွတ်လပ်ခွင့်တွေပြန်လည်ပေါ်ဆောင်ပေးဖို့အတွက်ကျွန်တို့အနေနဲ့အားပေးတိုက်တွန်းပါတယ်ဗင်နီဇွဲလားပြည်သူတွေလူလားတောင်းတာတဲ့လွတ်လပ်ပြီးတော့တာယာဝါပြောတဲ့ဒီမိုကရေစီနိုင်ငံကြီးဖြစ်ပေါ်ရေးအတွက်အမေရိကန်ပြည်ထောင်စုဟာဗင်နီဇွဲလားပြည်သူတွေနဲ့အတူယက်တီနေမှာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
အခုနားဆင်ခဲ့ရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်တွေသာဖြစ်ပြီးVOA ရအဘုံမှုကြောင်းသိစေအပ်ပါတယ်ခင်ဗျာ။ဗုဒ္ဓနေ့ဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းနိုမီတာ71 19 25တို့မှာဖမ်းယူနားဆင်နိုင်ပါလေ။အခုတော့ကြာနေသေးတဲ့အချိန်တော့တွင်မှာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါအောင်ဗျာ
။ကုလသမဂ္ဂလုံခြုံရေးကောင်စီမှအင်ကာနစ်ကကျင်းပခဲ့တဲ့မြန်မာနိုင်ငံအရေးတကယ်ဖွင့်ဆွေးနွေးပွဲအဖွဲ့မင်းကောမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကရခိုင်ပြည်နယ်တွေကိုကုလသမဂ္ဂအဖွဲ့အစည်းတွေတောရောက်နိုင်ဖို့အတွက်တိတ်ကိုအရေးကြီးကြောင်းနဲ့ဒုက္ခသည်တွေကူညီရေးအတွက်ရန်ပုံငွေတွေလိုအပ်နေကြောင်းပြောကြားခဲ့ပါတယ်။ဒီဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကဒုက္ခသည်တွေရဲ့ကိုရစ်ဖြစ်ရတွေကနေရွန်ဂျာအများစုကသူတို့ကိုယ်တိုင်အကြမ်းဖက်မှုကိုတိုက်ရိုက်ခံစားခဲ့ရတာတွေတွေ့ရကြောင်းပြောဖြစ်ပြီးတော့ဒီထဲမှာအရေးကြီးဆုံးကဒီရာဇဝတ်မှုတွေကိုအဓိကကျူးလွန်တဲ့တရားခဏ်ဟာမြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေဖြစ်နေတာကိုတွေ့ရတယ်လို့ပြောပါတယ်။ရွန်ဂျာဒုက္ခသည်စုစုပေါင်းတသန်းနီးပါးလက်ခံထားတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကတော့တာဝန်ယူမှုတာဝန်ခံမှုကိစ္စကိုအလေးနဲ့ကင်တွယ်ဖို့လိုအပ်ကြောင်းပြောတယ်လို့တရုတ်နိုင်ငံကိုယ်စားလှယ်ကတော့ရခိုင်ပြည်ထောင်စုဟာလူမျိုးရေးဘာသာရေးသမိုင်းကြောင်းရရှုပ်ထွေးမှုရှိနေတာမို့တဖြည်းဖြည်းနဲ့အဆက်မပြတ်ချင်းကပ်တဲ့ဤကတဆင်အချိန်ယူဖြစ်ရှင်းရမယ်လို့ပြောကြားခဲ့ပါတယ်။လုံခြုံရေးကောင်စီတကယ်ဖွင့်ဆွေးနွေးပွဲမှာလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံကကိုယ်စားလှယ်အလက်ချက်အဖွဲ့ဝင်နိုင်ငံတွေအပြင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကကုလသမဂ္ဂဆိုင်ရာသံမတ်ကြီးတွေအသီးသီးဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံကြားရရှိခဲ့တဲ့ကုန်သွယ်ရေးဆိုင်ရာယာယီသဘောတူညီချက်ဟာနှစ်နိုင်ငံစလုံးအတွက်အကျိုးရှိကြောင်းအမေရိကန်ကုန်သွယ်ရေးဆိုင်ရာအထူးကိုယ်စားလှယ် Robert Lighthizer ကယုံကြည်ကြောင်းနဲ့ဒါအလုတ်သမားတွေနဲ့တောင်သူလယ်သမားတွေတက်အလုတ်ကင်တွေပုံမဖန်တီးပေးနိုင်မယ်လို့ပြောပါတယ်။မြောက်ကိုရီးယားအာနာရှင်အခုတော်တွင်တခြားနိုင်ငံတွေနဲ့တန်တမာကြီးရဲ့တိုးမြင့်ချင်းကပ်ဆက်ဆံနေပေမဲ့ဂျပန်ရဲ့လုံခြုံရေးအတွက်တော့ပြင်းပြင်းထန်ထန်ချင်းချောက်လာနိုင်တဲ့အနေအထားမှာရှိနေစေပဲလို့ဂျပန်အစိုးရကပြောပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရေးမူကမှအင်ဂျင်နိုင်ဖြစ်ပါတယ်အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ဒီကနေ့မနက်အတွက် View ရဲ့အစီအစဉ်တွေကိုမနက်6နိုင်နေ9နိုင်တိလိုင်းနူမီတာ24 40 51နဲ့လိုင်းလန့်မီတာ190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်သရဆင်မြန်နဲ့တကွာမြန်မာပြည်သူအားလုံးပျော်ရွှင်ပွဲရနေ့တစ်နေ့ဖြစ်နိုင်ကြပါစေ View ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.